Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA မြန်မာပိုင်းရဲ့2020ပြည်မေလ4ရက်တင်လာနေမယ့်ခင်းအစီအစဉ်တွေကိုမြန်မာ7.6 MHz ကနေ9.9 MHz လိုင်းဒိုမီတာ24/40/51နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်တော်ရမ်းမတမှာသတင်းတွေကိုကိုညံဝင်းအောင်နဲ့အတူတင်ဆက်ပေးပါမယ်။ကမ္ဘာကယောဂဘီကြုံတွေ့နေချိန်မှာသတင်းသမားတွေသတင်းရယူတဲ့အလုပ်ကိုလုပ်နိုင်ဖို့နိုင်ငံအစိုးရအနေနဲ့အာမခံချက်ပေးဖို့ကမ္ဘာသတင်းလွတ်လပ်ခွင့်နေမှာကုလသမဂ္ဂဘီမွန်ဂျွန်အန်တိုနီယိုဂူတာရက်စ်ကတိုက်တွန်းလိုက်ပါတယ်
။ As the pandemic spreads, it has also given rise to a second pandemic of misinformation.From harmful health advice to wild conspiracy.
ကမ္ဘာကယောဂကုသပြန့်နေတာနဲ့အမျှဘေးဥပါဖြစ်စေတဲ့ကျန်းမာရေးအကြံပေးချက်တွေနဲ့သတင်းမှားတွေကဆလို့လောက်ကျန်ဖန်တီးတဲ့ဇာလန်တွေအစုံသတင်းတွေဒုတိယကပီးကြီးလို့ပြန့်နှံ့ထွက်ပေါ်လို့နေပါတယ်။သတင်းဌာနတွေကတော့ဒီလိုသတင်းမှားတွေကိုလူတွေမယုံအောင်လုပ်ပေးနိုင်ပါတယ်။သတင်းဌာနတွေကသိပ္ပံဆိုင်ရာအချက်လက်တွေကိုကိုးကားပြီးစနစ်ကျစစ်ပြီးအချက်လက်တွေကိုအခြေခံတဲ့သတင်းတွေနဲ့သုံးသပ်ချက်တွေပေးပါတယ်လို့ကုလသမဂ္ဂရွေးမှူးချုပ်ကဒါရက်စ်ကဗီဒီယိုကနေတင်ဆက်ပြောသွားခဲ့တာပါ။ဒါပေမဲ့ကာယောဂစာပေချိန်ကစလို့သတင်းသမားတွေပေါ်တားမြစ်ပိတ်ပင်ကန့်သတ်တာတွေနဲ့အဖြစ်ပြရေးယူတာတွေပုံများလာတယ်လို့လည်းသူကပြောပါတယ်။ virus ကိုထိန်းချုပ်ဖို့အသွါလာကန့်သတ်တာတွေလိုအပ်ပေမဲ့သတင်းသမားတွေသတင်းမယူနိုင်လောက်အောင်ဒါကိုအလွဲသုံးစားမလုပ်သင့်ဘူးလို့လည်းသူကပြောပါတယ်။မလာတရနေ့ကစလို့ coronavirus ကြောင့်နိုင်ငံပေါင်း23နိုင်ငံမှာသတင်းသမား55ယောက်ထက်မနည်းသေဆုံးခဲ့ရကြောင်းဂျနီဗာမြို့အခြေစိုက်သတင်းလက်ခွဲလှုပ်ရှားမှု press emblem campaign အဖွဲ့ကပြောပါတယ်။မေလ3ရက်တနင်္ဂနွေနေ့အထိ COVID-19 ကမ္ဘာကယောဂကုသမှုပေါင်း 3.44 သန်းကိုရောက်ရှိသွားပြီဖြစ်ပါတယ်။ Writer သတင်းဌာနရဲ့တွက်ချက်မှုစီးရင်တွေအရဒီယောဂကြောင့်လူပေါင်း 2,400,000 ကျော်အသက်သေဆုံးခဲ့ကြရပြီလည်းဖြစ်ပါတယ်။2019ခုနှစ်ဒီဇင်ဘာလတရုတ်နိုင်ငံမှာပထမအဦးဆုံးကုသမှုကိုအတည်ပြုခဲ့တဲ့အချိန်ကစလို့အခုအခါကမ္ဘာပေါ်ကနိုင်ငံတွေနဲ့အုပ်ချုပ်ခံနေမြေတွေစုစုပေါင်း210ကျော်မှာCOVID-19 ကူးစက်ရောဂါဖြစ်ပွားကြောင်းအထူးသတင်းတွေရရှိခဲ့ပြီးဖြစ်ပါတယ်။အမေရိကန်နိုင်ငံမှာကူးစက်မှု17သိန်းခွဲနီးပါးနဲ့သေဆုံးသူ6,600ကျော်ရှိတာကြောင့်ကမ္ဘာပေါ်မှာ COVID-19 ရောဂါတန်အများဆုံးခံရတဲ့နိုင်ငံဖြစ်ပါတယ်။စပိန်နိုင်ငံကဒုတိယအများဆုံးဖြစ်ပြီးကူးစက်မှု23,000ကျော်ရှိပြီးသေဆုံးသူ24,000ကျော်ရှိပါတယ်။အီတလီကတတိယအများဆုံးဖြစ်ပြီးဗြိတိန်နဲ့ပြင်သစ်နိုင်ငံတို့ကစတုတ္တနဲ့ပြင်သစ်မှာရောဂါတန်အခမ်းအနားဆုံးနိုင်ငံတွေဖြစ်ပါတယ်။စပိန်နိုင်ငံမှာနိုင်ငံတွင်းအသွားအလာကန့်သတ်မှုတချို့ကိုစနေနေ့ကပြန်လည်ဖိရှားပေးခဲ့ပါတယ်။အလားတူအီတလီနိုင်ငံမှာလည်းကန့်သတ်ချက်တချို့ကိုဒီကနေ့တင်းနှင်းလာနေကစပြီးဖိရှားပေးမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာလည်းအသွါအလာကန့်သတ်မှုတွေနဲ့စီးပွားရေးလုပ်ငန်းတွေကိုပြည်내တချို့မှာပြန်လည်စတင်နေပြီဖြစ်ပါတယ်။ကျန်းမာရေးပညာရှင်တွေကတော့ကန့်သတ်ချက်တွေကိုအချိန်မတိုင်နဲ့ဖျက်ရှားပေးလိုက်ရင်ကုသမှုတွေနောက်တစ်ကျော့ဖြစ်လာနိုင်တယ်လို့သတိပေးနေကြပါတယ်ခင်ဗျ။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုထိန်းချုပ်ရေးလူကြီးခခွာကွာနေဖို့တာမြင့်ချက်တွေကိုလူတော်များများလိုက်နာဖို့ပြက်ကွက်နေတဲ့အပေါ်စိုးရိမ်မိတယ်လို့အမေရိကန်သမ္မတအင်ဖြူတော်ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအဖွဲ့ညှိနှိုင်းရေးမှူးဒေါက်တာဒေဘရာဘော့ခ်စ်ကတနင်္ဂနွေနေ့ကပြောပါတယ်။နိုင်ငံတွင်းပြည်ထောင်တော်များများကအစိုးရတွေကပန်းချံတွေကောက်ကွင်းတွေနဲ့အများပြည်သူနဲ့သက်ဆိုင်တဲ့နေရာတွေကိုပြန်ဖွင့်ဖို့ပြင်ဆင်နေကြတယ်လို့ဈေးဆိုင်ငယ်တွေနဲ့အလှပြင်ဆိုင်တွေကိုလည်းပြန်ဖွင့်ခင်ပေးထားပါတယ်။ကတဲ့ချက်တွေမဖြေလျှော့ခင်ယောဂကုသမှုနှုန်းတရင်နှစ်ပတ်ဇက်တိုက်ကျဆင်းနေရမယ်ဆိုရဲအိမ်ဖြူတော်ကကတဲ့ဦးချမှတ်ထားတဲ့စီကံကိုတော့အခုလိုပြန်ဖွင့်ပေးတဲ့ဘက်ပြည်နယ်ကမှလိုက်နာတာမရှိပါဘူးဒေါက်တာဘော့ခ်စ်ကအမေရိကန်ပြည်သူတွေအတွက်အကောင်းဆုံးပေးချင်တဲ့အကြံဉာဏ်ကတော့လက်ကိုမကြခဏဆေးကြဖို့နဲ့အိမ်မှာနေကြဖို့ပါလို့ Fox News Sunday တရင်ကိုပြောပါတယ်American Sea Company တွေကတော့နောက်နှစ်ဇန်နဝါရီလလောက်မှာကိုရိုနာဗိုင်းရပ်စ်ကကွယ်ဆေးဖို့ထုတ်ဖို့အပြင်းထန်ကြိုးပမ်းနေပါတယ်။ Australia, Canada, New Zealand, Britain နဲ့ American တို့ပူးပေါင်းပါဝင်တဲ့ Five Eyes ပူးတွဲထောက်လှမ်းရေးအဖွဲ့ကြီးကပေါ့ကြားလာတဲ့စာရွက်စာတမ်းတွေအရကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်တဲ့သတင်းချက်လျူတွေနဲ့ပတ်သက်ပြီးတရုတ်နိုင်ငံကလိန်ညာထားတာအတွင်းသတင်းပေးတာတွေကိုဖျောက်ဖျက်တာကကွယ်ဆေးထုတ်လုပ်ဖို့ရောဂါပိုးနမူနာအနောက်နိုင်ငံတွေကိုပေးအပ်ဖို့ညှဉ်းဆန်းတာစတဲ့အချက်တွေကိုဖော်ပြထားတယ်လို့ဆိုပါတယ်။ဆမ်နာ15မျက်နှာပါရှိတဲ့အဲ့ဒီအစိုးရခန်းစားရအခုကူးစက်ပြန့်နှံ့နေတဲ့ကိုရိုနာဗိုင်းရပ်စ်ကတရုတ်နိုင်ငံဝူဟန်မြို့ပိုးမွှားဗီရာလိလာရေးသိပ္ပံကတက်ခွဲကန်းကနေစတင်ခဲ့တာလို့ Five Eyes စုံစမ်းထောက်လှမ်းရေးအဖွဲ့တွေကယုံကြည်နေကြောင်းဖော်ပြထားပါတယ်။ဒီရောဂါပိုးကလူလူချင်းကူးစက်တယ်ဆိုတာတရုတ်နိုင်ငံကဒီဇင်ဘာလအစောပိုင်းကတည်းကသိရပေမဲ့ဇန်နဝါရီလ20ရက်နေ့မတိုင်ခင်အထိဖုံးကွယ်ထားကြောင်းပြည်တွင်းမှာခီးသွွာလာခွင့်ကိုပိတ်ပင်လိုက်ပေမဲ့ကဘာကူရောခီးသွွာလာမှုတွေပိတ်ပင်မှုမလိုအပ်ဘူးလို့ပြောခဲ့ကြောင်းပေါ့ကြားလာတဲ့စာရွက်စာတမ်းတွေမှာရေးသားထားပါတယ်ခင်ဗျာ
။ VOA American တမ မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိဒိုင်းနိုမီတာ24 kHz 12.33 ညဒိုင်းနိုမီတာ40 kHz 9.33 ညဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာတနင်္လာနေ့မနက်ခင်းသတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်။သတင်းမှအတော်ကြာပင်လယ်ထဲပိတ်မိခဲ့တဲ့ဒါဇင်ပေါင်းများစွာသောရိုဟင်ဂျာဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်ပင်လယ်ဂွေတဲကကျွန်းတစ်ခုစီပို့ဆောင်လိုက်ကြောင်းဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကတနင်္ဂနွေနေ့မှာပြောပါတယ်။အဲ့ဒီကျွန်းဟာရေလွှမ်းမိုးလေးရှိတာကြောင့်အငင်းပွားဖွယ်ရာဖြစ်နေရတာပါ။ဘာရှန်ချားဆိုတဲ့ကျွန်းပေါ်မှာလူတသိန်းစာနေထိုင်ဖို့ဘင်္ဂလားဒေ့ရှ်အစိုးရကပြီးခဲ့တဲ့နှစ်ထဲဆောက်လုပ်ခဲ့ပါတယ်။ရှုံနုံတွေထူထပ်ပြီးဆိုင်ကလုံးမုန်တိုင်းကြားရောက်လို့ရှိတဲ့နေရာလေးဖြစ်ပါတယ်။နေစာဒုက္ခသည်စခန်းတွေမှာရိုဟင်ဂျာတန်းလောက်ရှိပြီးဒါနဲ့ပတ်သက်တဲ့ဖိအားတွေလျှော့ချနိုင်ဖို့အတွက်အခုလိုပြောင်းရွှေ့တာလို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောနေတာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ကိုစိုးရိမ်တာကြောင့်ရိုဟင်ဂျာ28ဦးကိုနေစာစခန်းထဲပြန်ခေါ်လာရမယ်အစားဘာရှန်ကျွန်းကိုစနေနေ့နှောင်းပိုင်းမှာပို့လိုက်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအဗ်ဒူမိုမန်က AFP ကိုပြောပါတယ်။အခုလိုပို့ဆောင်တာဟာပထမအထုပ်ဖြစ်ပြီးမြန်မာပြည်ကိုမပြန်ရခင်အချိန်ထိအဲ့ဒီကျွန်းမှာပဲနေရဖို့များတယ်လို့ဒေသအာဏာပိုင်တွေကလည်းပြောပါတယ်။မလေးရှားကိုသွားဖို့စူးစမ်းရင်ပင်လယ်ပြင်နဲ့မျောရွာကစနေနေ့ကဘင်္ဂလားဒေ့ရှ်ကမ်းခြေကိုပြန်ရောက်လာတဲ့15ရောက်အုပ်စုတဲမှာအမျိုးသမီးနဲ့ကလေးငယ်တွေပါဝင်ပါတယ်။မလေးရှားနိုင်ငံမှာခိုလွန်ခွင့်ရဖို့လေ6ဆင်းတာမှမဟုတ်9ဆင်းနဲ့ထွက်ခွာသွားကြတဲ့ရိုဟင်ဂျာဒုက္ခသည်250လောက်ကိုပြန်ရှာမတွေ့သေးဘူးလို့လည်းဆိုပါတယ်။အာဖဂန်နစ္စတန်ကရွှေပြောင်းအခြေချသူ60လောက်နိုင်ငံတွင်းတရားမဝင်ဝင်ရောက်မှာကိုဟန်တာတဲ့အနေနဲ့အဲ့ဒီတဲကတချို့ကိုအီရန်နေကြားဆောက်တပ်ကညှဉ်းပန်းနှိပ်စက်ပြီးမြစ်ထဲတွန်းချခဲ့တဲ့အပေါ်အာဖဂန်ဘက်ကစုံစမ်းနေပါတယ်။ဒီဖြစ်ရပ်ဟာစနေနေ့တုန်းကဖြစ်ခဲ့တာလို့အာဖဂန်နစ္စတန်နေဆက်ဟာရက်ခရိုင်ဂရန်ဒေသခံတွေကပြောပါတယ်။အလုကန်ရှာဖွေဖို့အတွက်နေဆက်ဖြတ်ကျော်ဝင်ရောက်လာခဲ့တဲ့အဲ့ဒီရွှေပြောင်းအခြေချသူတစုကိုမြစ်ထဲတွန်းချခဲ့တာလို့ဒေသခံတွေကပြောတာပါ။အခုဖြစ်ရပေါ်အသေးစိတ်စုံစမ်းမှုတွေလုပ်နေပြီးအီရန်နဲ့တန်တမာရေးအနည်းအားဖြည့်ရှင်းသွားမယ်လို့အာဖဂန်ဘက်ကပြောပါတယ်။တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံကြားလုံခြုံရေးတွေအပြည့်ချတာတဲ့နယ်စပ်မှာရှိတဲ့တောင်ကိုရီးယားရဲ့လုံခြုံရေးဂိတ်ကိုမြောက်ကိုရီးယားဘက်ကတနက်နဲ့အချက်ပေါင်းများစွာပစ်ခတ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကတနင်္ဂနွေနေ့ကပြောပါတယ်။တောင်ကိုရီးယားဘက်မှာထိခိုက်သေးဆုံးသူတယောက်မှမရှိခဲ့ပါဘူး။တောင်ကိုရီးယားဘက်ကလည်းပြန်လည်ပစ်ခတ်ခဲ့ပြီးမြောက်ကိုရီးယားကိုသတိပေးခဲ့တယ်လို့တောင်ကိုရီးယားပူးတွဲစစ်ဦးစီးချုပ်များအဖွဲ့ကပြောပါတယ်တနင်္ဂနွေနေ့မနေ့9:40ကျော်အချိန်မှာမြောက်ကိုရီးယားကစတင်ပစ်ခတ်တာဖြစ်ပြီးမြောက်ကိုရီးယားဘက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးအခုချိန်ထိတစုံတရာထုတ်ပြောတာမရှိသေးပါဘူးပစ်ခတ်မှုဖြစ်ပြီးနိုင်ယီဝိုင်းအကြံမှာတော့တောင်ကိုရီးယားစစ်တပ်တာဝန်ရှိသူတွေကဒီပစ်ခတ်မှုကိုမြောက်ကိုရီးယားဘက်ကတမင်တသက်ရည်ရွယ်ပြီးပစ်ခတ်ခဲ့တာမျိုးမဟုတ်ဘူးလို့သူတို့ယုံကြည်ကြောင်းပြောပါတယ်ဘာကြောင့်အခုလိုကောက်ချက်ချရတယ်လဲဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာမြန်မာနိုင်ငံအပါအဝင်ပါကစ္စတန်၊အီရန်၊ဗီယက်နမ်နိုင်ငံတွေကိုကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးဆိုင်ရာပစ္စည်းတွေနဲ့ဆေးပညာရှင်အဖွဲ့ကိုတရုတ်ပြည်သူ့လွတ်မြောက်ရေးတပ်မတော် PLA ကဆေးလွှတ်လိုက်ကြောင်းတရုတ်ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရဝူရှန်းကပြောပါတယ်တရုတ်နိုင်ငံရဲ့ COVID-19 တိုက်ဖျက်ရေးမှာဝိုင်းဝန်းကူညီခဲ့တာကြောင့်အထူးကျေးဇူးတင်ကြောင်းအဲ့ဒီနိုင်ငံတွေရဲ့ကာကွယ်ရေးဝန်ကြီးဌာနတွေကိုပြောကြားပြီးဒီကပ်ဘေးကိုပြည်တွင်းမှာထိန်းချုပ်ဖို့ဆက်လက်ကြိုးပမ်းသွားမှာဖြစ်တယ်လို့နိုင်ငံတကာအသံဝိုင်းကလည်းအတက်နိုင်ဆုံးကူညီသွားမယ်လို့ဝူရှန်းကပြောပါတယ်ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးတရုတ်ဗိုလ်ချုပ်ရှင်ချန်းဦးဆောင်တဲ့အဖွဲ့ကတော့ပါကစ္စတန်နိုင်ငံကိုရောက်ရှိနေပြီဖြစ်ပါတယ်အဲ့ဒီအဖွဲ့ထဲမှာကူးစက်ရောဂါထိန်းချုပ်ရေးဌာနအဆုတ်နဲ့အသက်ရှူလမ်းကြောင်းဌာနအရေးပေါ်စောင့်ကြပ်ကူးကြည့်ရေးဌာနနဲ့ကူးစက်ရောဂါထိန်းချုပ်စမ်းသပ်ရေးဌာနကအထူးကူဆရာဝန်ကြီးတွေအပြင်ကျွမ်းကျင်သူနာပြုတွေလည်းပါဝင်ပြီးပါကစ္စတန်နိုင်ငံမှာနှစ်လကြာနေထိုင်ကူညီမှာဖြစ်ပါတယ်ဒီတော့အတွင်းတရုတ်ညဉ့်ညမ်းရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကလည်းကိုဗစ် -19 ကာကွယ်ရေးအတွက်နှကောင်းစီ3သိန်းကိုပါကစ္စတန်နိုင်ငံကိုလှူဒန်းခဲ့ပါတယ်ခင်ဗျာတနင်္လာနေ့မနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကျွန်တော်ညံဝင်းအောင်ပြောပြခဲ့တာဖြစ်ပါတယ်အခုချိန်ကစပြီးသတင်းလှော်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြားဖို့ရှိပါတယ်ခင်ဗျာ
VOA မိတ်ကန်တန်ရဲ့မြန်မာပိုင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ကျွန်မကစုမောပါရှင်COVID-19 ကရောဂါတိုက်ဖျက်ရေးဒိမတ်နိုင်ငံရဲ့ကြိုးပမ်းမှုတွေမှာပါဝင်ခဲ့သူတဦးဖြစ်နေချီကျူးခံခဲ့ရတဲ့မြမသူနာပြုတယောက်ရဲ့အတွေ့အကြုံနဲ့စိန်ခေါ်မှုတွေအကြောင်းကိုပြောပြပေးကြပါမယ်။ဒိမတ်နိုင်ငံကိုဖီဟေဂင်မြို့တော် Nautilus ဆေးရုံမှာလှုပ်လှုပ်နေတဲ့မြမသူနာပြုဒေါ်ခိုင်ခိုင်ဦးမြင့်ဟာ ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးမှာတဒတားပါဝင်ခဲ့တဲ့ကျန်းမာရေးလှုပ်သားတူဦးဖြစ်နေမြန်မာနိုင်ငံအခြေစိုက်ဒိမ့်မတ်တယုံကလူမှုကိုရက်ကနေချီကျူးခဲ့တာပါ COVID-19 ကူးစက်သူ1000နီးပါးအထိရှိလာနေတဲ့ဒိမ့်မတ်နိုင်ငံမှာယောဂါကူးစက်မှုတိုက်ဖျက်ရေးကြိုးပမ်းနေတဲ့ကျန်းမာရေးဆောင်ရှောက်မှုကဏ္ဍကသူရဲကောင်းတူဦးဖြစ်နေလေဒိမ့်မတ်တယုံရဲ့ Facebook စာမျက်နှာမှာဖော်ပြပါရှိပါတယ်ခွဲစိတ်ဆောင်သူနာပြုတ်တူဦးဖြစ်ကနေကယောဂါတိုက်ဖျက်ရေးလုပ်ငန်းတွေမှာစတင်ပါဝင်လာတဲ့သူ့အတွေ့အကြုံကိုတော့တော့ခိုင်ခိုင်ဥမြင့်ကအခုလိုရှင်းပြပါရယ
်ကျမတို့ဒိမ့်မတ်မှာတော့ကျမကတော့အဓိကကုနော့ရှင်းလန်ဟော့စပီတယ်မှာဒီ surgical ward မှာလုပ်နေတာပါရှင်ဟိုမက်စ်လပထမပတ်လောက်တော့တော့ကျမကိုယ်တိုင်လည်းတော်တော်လေးတုံ့လုံးမိပါတယ်ဘာလို့ဆိုတော့အရန်တစ်နှစ်ဟိုတစ်နှစ်တစ်နှစ်ကူးရနှုံးနေတာကျမတို့ဆီမှာလည်းအရန်များသွားတယ်အရန်များသွားပြီးတော့ပြီးလို့ရှင်ဟိုကိုကိုယ်တိုင်လည်းတစ်နေထဲမှာပဲICU မှာဒီပေါ့နော် intensive care ထဲမှာဒီ covid-19 ဆိုပြီးတော့6ရက်လောက်ဟို respirator ထပ်ပြီးနေရတဲ့လူများတဲ့ခါမှာအမကိုယ်တိုင်လည်းအရန်ကိုလန့်သွားပြီခုတော့ရှိတာပေါ့နော်သူတို့ဒီမှာကတော့စီးစနစ်ဟိုအကုန်လုံးဟိုကဖြစ်တဲ့အတွက်ကြောင့်ကိုယ်လောက်သွားပြီဆိုတော့လေသူတို့ချမှတ်ထားတဲ့ဒီလန့်တွေကိုအကုန်လိုက်လာတယ်ပြီးတော့အမတို့ဒီလိုမျိုးဖြစ်ပြီဆိုပြီးလည်း match လာကြမှာဆရာဝန်ဆရာမတွေအကုန်လုံးကတင်လန်းတက်ရတယ်ရှင့်ဟိုကိုဘယ်လိုကာဆွေရမယ်ဆိုတာရယ်နောက်ပြီးလို့ရှိရင်ဒီလူနာကိုတွေ့ရင်ကိုကဘယ်လိုမျိုးခဲပေးရမယ်ဆိုတဲ့ဟာလေးပြီးတော့အခုဒီသုံးနေကြတဲ့ CPAC ဆိုရယ်ပေါ့နော်အဲ့ set ဒီကိုဘယ်လိုမျိုးကိုလောက်ရမယ်ဆိုတာတို့သူတို့ max တွေတက်ထားတယ်ဟိုပြီးလို့ရှိရင်သူတို့လက်အိတ်ဝတ်ထားတယ်သူတို့နည်းနည်းများနေဟိုကပေါ့နော် distancing ယူထားတယ်အဲ့လိုမျိုးပဲနေကြတာများတယ်ရှင
် COVID-19 ကယောဂါကူးစက်မှုတွေနဲ့သေဆုံးရသူတွေထဲမှာတော့ကျန်းမာရေးဝန်ထမ်းတွေပါပါဝင်တဲ့အထိအန္တရာယ်တွေနဲ့ကြုံနေကြရတာပါမြန်မာသူနာပြုဒေါခိုင်ခိုင်ဦးမြင့်ကတော့ယောဂါကူးစက်မှုအန္တရာယ်ကိုစိုးရိမ်ပြီးမဲ့လူနာတွေအတွက်လိုအပ်ချက်တွေကိုဖြည့်ဆည်းဖို့ဆုံးဖြတ်ထားတယ်လို့ဆိုပါတယ
်။ဟိုအလုံထက်ကိုရောက်သွားတဲ့အခါမှာတော့အဲ့ပထမမှာတော့အဲ့လို TV သတင်းတွေကြည့်နေတော့ကိုယ့်ရဲ့စိတ်ကတော့ငါမနေ့ကအလုပ်သွားရမယ်ငါမှမင်းဖူးလာမလားအဲ့လိုမျိုးတော့ရှိတယ်။ဒါပေမဲ့နောက်ပိုင်းလဲကျတော့ဒီလိုမှဖြစ်နေလို့ပြင်ကိုကိုယ်တိုင်မှဒီလိုဖြစ်နေစိတ်ကိုရောက်သွားတဲ့အခါမှာလူနာတွေကကိုယ့်အမှမလုံလို့ဖြစ်ရင်သူတို့ကပို့ဆိုးမယ်ဆိုတဲ့စိတ်နဲ့နောက်ပိုင်းကျတော့တော့ငါသတိထားမယ်ဖြစ်လာခဲ့ရောဖြစ်လာခဲ့ရင်လည်းဟုတ်တယ်ငါကူးလာနိုင်တယ်ကူးလာခဲ့လို့ချင်းလည်းငါကို treatment ကိုခံယူမယ်ခံယူတဲ့အခါမှာနောက်ကန်ကုန်သွားရင်လည်းမတက်နိုင်ဘူးဒါပေမဲ့တက်နိုင်ဆုံးတော့ကိုအကောင်းဆုံးနဲ့တတိနဲ့နေပါမယ်လို့ပဲစဉ်းစားလိုက်ပြီးအခုနောက်ပိုင်းအဲ့ဒီတစ်ပတ်လောက်ကတော့နည်းနည်းလေးအရန် anxiety ရလိုက်တယ်ဒါပေမဲ့နောက်ပိုင်းတော့မဖြစ်တော့ပါဘူးနောက်ဘာလို့ဆိုလူနာလေးချီရောက်သွားတဲ့အခါမှာတို့ကဟိုခရင်ပေါ်မှာပက်လက်နဲ့ဖြစ်နေတဲ့အခါလဲကြောက်ကိုကချင်းချင်းမမှသူတယောက်ကအဲ့လိုဖြစ်နေရင်တို့ဘလို့ဖြစ်မလဲပေါ့နော်တို့ကနေမကောင်းနေတာပေါ့နော်အဲ့ဆိုတော့ဟာရစိတ်ကိုဟိုအကောင်းဆုံးကိုတက်နိုင်တာအကောင်းဆုံးလုပ်မယ်ဒီလိုနဲ့ပဲအခုချိန်ကြီးသွားတာပဲပေါ့နော်ကျမတို့ကတော့ပုံမှန်ပဲလုပ်ချင်ရတယ်တကယ်လို့ covid လူနာတွေအရန်များလို့ကျမတို့ဝက်တဝက်ကိုဖွင့်ရမယ်လို့ကျမ stand by နဲ့ဒီမှာနေရပါတယ
် covid-19 ရောဂါကူးစက်မှုကနေကာကွယ်ဖို့ကန့်သက်ထိန်းချုပ်မှုတွေကိုဖြည့်လျှော့ပေးတဲ့နိုင်ငံတွေထဲမှာအာရှနိုင်ငံတွေပြီးရင်ဒိမတ်နိုင်ငံကပထမဆုံးဖြစ်ပါတယ်အမေရိကန်ပြည်ထောင်စု John Hopkins တက္ကသိုလ်ရဲ့တနင်္ဂနွေနေ့အထိထုတ်ပြန်ချက်အရဆိုရင်ဒိမတ်နိုင်ငံမှာ COVID-19 ရောဂါကြောင့်သေဆုံးသူက484ဦးကူးစက်သူပေါင်းက9,900ကျော်ရှိနေတာဖြစ်ပါတယ်ရှင
်။ COVID-19 လူနာတွေကို Remdesivir လို့ခေါ်တဲ့ဆေးနဲ့အရေးပေါ်ကုသပေးဖို့အမေရိကန်အစားအသောက်နဲ့ဆေးဝါးစီမံခန့်ခွဲရေးဌာန FDA ကခွင့်ပြုလိုက်ပြီးလို့အမေရိကန်သမ္မတ Donald Trump ကပြောပါတယ်။အင်ဂျီရောသတင်းတာ Pepsi ဝီရကူစွာရပိပူထားတဲ့သတင်းကိုပြောပြပါမယ်။ကျွန်တော်ရဲမတော်မှာBrigham Sea Company Gilead Sciences ကထုတ်လုပ်တဲ့ Remdesivir ဆေးက Ebola ရောဂါအတွက်တီထွင်ဖော်ဆက်ထားတာပါအခုတော့ COVID လူနာတွေအတွက်အရေးပေါ်ကူဖို့ဒီဆေးကို FDA ကခွင့်ပြုလိုက်ပြီလို့သမ္မတ Trump ကပြောပါတယ်
It's really a very promising situation
တကယ်ကိုအလားအလာကောင်းပါတယ်ဒီဆေးကိုမြန်မြန်ဆန်ဆန်သုံးနိုင်အောင် FDA ရဲ့မြို့သားကျန်းမာရေးဌာန NIH ရဲ့ Gilead Company ရဲ့ကျွန်တော်တို့အားလုံးအစိုးရနဲ့ပုဂ္ဂလိကအတူလက်တွဲပြီးအလုပ်လုပ်ခဲ့ကြပါတယ်ကနဦးရလတ်တွေအရာ Remdesivir ဆေးသုံးတဲ့လူနာတွေအများအပြား၄ရက်စောပြီးသက်သာလာတာတွေ့ရပါတယ်။အရင်က FDA ကဝန်ထမ်းတူဖြစ်တဲ့ Peter Pitts က
It is extremely important for a number of reasons. Firstly, it shows
အုံဖွာဆိုပြီးယောဂါချက်ချင်းကြီးပျောက်ကင်းသွားစေမယ့်ဆေးတော့မဟုတ်ပါဘူး။ဒါပေမဲ့ပထမချက်ကစိုးရိမ်ရတဲ့လူနာတွေရဲ့ယောဂါအခြေအနေလမ်းကြောင်းပြောင်းအောင်လုပ်ပေးနိုင်တာတွေ့ရပါတယ်။ဒုတိယချက်ကတော့ဒီဆေးကြောင့်ဆေးရုံတွေဆရာဝန်တွေနဲ့သူနာပြုတွေမှာရှိတဲ့ဝိရုံဝင်မိုးတွေကျသွားမှာဖြစ်တယ်လို့အခအခွဲပစ္စည်းလိုအပ်ချက်တွေလည်းရော့ကျသွားပါလိမ့်မယ်။ Gilead Sciences Company က CEO Daniel O'Day ကRemdesivir ထိုးစေးပလင်းပေါင်းတန်းခွဲကိုလူသားမှာဖြစ်ပြီးဒီဆေးကိုလိုအပ်နေတဲ့လူနာတွေစီရောက်စီဖို့အစိုးရနဲ့အတူဆက်လုပ်သွားမယ်လို့ပြောပါတယ်။ COVID-19 ကိုငပြားကာကွယ်ဆေး Hydroxychloroquine နဲ့အရေးပေါ်ကုသရာမှာသုံးဖို့အရင်က FDA ကခွင့်ပြုခဲ့ပေမဲ့လူနာတွေမှာနှလုံးခုန်မှုမမှန်တဲ့ပြဿနာမျိုးရှိလာတာကြောင့်ဆေးရုံစည်းကမ်းပြမမှာမသုံးဖို့သတိပေးချက်တွေထုတ်ပြန်ခဲ့ရပါတယ်။ Remdesivir ဆေးအကြောင်း Peter Bits ကအခုလိုဆက်ပြောပါတယ်
။ Remdesivir and its emergency use authorization is not a signal for the
Remdesivir ဆေးကိုရေးပေါ်ခွင့်ပြုတာကကိုယ့်အိမ်မှာကိုယ့်ဘာသာအနားယူအရေးမပြတ်တော့ပြီးပြန်လည်ထူလာနိုင်တဲ့85ရာခိုင်နှုန်းသောကိုဗစ်လူနာတွေအတွက်မဟုတ်ပါဘူး။ဒီဆေးကအသေးအတန်ဖြစ်နေတဲ့လူနာတွေအတွက်ပါ။ဒါကြောင့်လဲ EUA လို့ခေါ်တဲ့အရေးပေါ်ကုသရေးခွင့်ပြုချက်ကိုထုတ်ပြန်ထားတာပါ COVID-19 ကိုကုသနိုင်တဲ့တခြားဆေးဝါးတွေမရှိသေးလို့ကျွန်မဝန်ထမ်းတွေအနေနဲ့အသေးအတန်ဖြစ်နေတဲ့လူနာတွေကိုကုသရမှာအခုလောလောဆယ်တော့ Remdesivir C ကိုပဲသုံးဖို့စဉ်းစားကြမှာဖြစ်ပါတယ်ခင်ဗ
ျပြီးခဲ့တဲ့ပိတ်ရက်တွေအတွင်း American သမ္မတ Donald Trump ဟာ Maryland ပြည်နယ်မှာရှိတဲ့ Camp David အပန်းဖြေစခန်းမှာအနားယူခဲ့ပြီးတချိန်တည်းမှာပဲကိုရိုနာကပ်ရောဂါကြောင့်ပိတ်ထားခဲ့ရတဲ့နိုင်ငံတကာမြို့ကြီးတွေလည်းပြန်လည်ဖွင့်လှစ်နေပါပြီ။အချက်အလက်အသစ်တွေအရဘယ်လ်ဂျီယံနိုင်ငံမှာကိုဗစ် -19 ရောဂါကြောင့်သေဆုံးမှုအများဆုံးဖြစ်နေပြီးရုရှားနဲ့ပါကစ္စတန်မှာလည်းနေချင်းညချင်းအခြေအနေတွေဆိုးလာပါတယ်။ကာရိုလင်းပတ်စူတီသတင်းပေးပို့ထားတာကိုပြောပြပေးပါမယ်။အမေရိကန်လေတပ်ကသန်းတပ်ဘတ်နဲ့ရေတပ်က Blue Angel လေယာဉ်တွေဟာမြို့တော်ဝါရှင်တန်ဘော်တီမိုးနဲ့အတ္တလန္တာမြို့ကြီးတွေပေါ်ကဖြတ်ပြန်တန်းပြီးကျန်းမာရေးဝန်ထမ်းတွေမရှိမဖြစ်လုပ်သားတွေအတွက်ဂုဏ်ပြုခဲ့ကြပါတယ်။တိုင်းပြည်နေရာအနှံ့မှာလည်းအသွာအလာပိတ်ပင်ကန့်သတ်တာတွေကိုရပ်ဖို့တောင်းဆိုလာကြပါတယ်။အငိမ့်စားကယ်လီဖိုးနီးယားဒေသခံဘာဘရာကဒီတိုင်းပြည်မှာပိတ်ဆိုတာကြောင့်ဖြစ်ရတဲ့ထိခိုက်မှုဟာဗိုင်းရပ်စ်ထက်တောင်ဆိုးနေပါတယ်လို့ပြောသွားတာပါ။ဝါရှင်တန်မြို့တော်နာကMaryland ပြည်နယ်ကအဝေးပြေးလမ်းတွေပေါ်မှာလည်းစီးပွားရေးတွေပြန်ဖွင့်ဖို့ကားသမားတွေဆန္ဒပြခဲ့ပါတယ်။ American သမ္မတ Donald Trump ကလည်းအဲ့ဒီပြည်နယ်က Camp David အပန်းဖြေစခန်းကိုမသွားမီဆန္ဒပြသူတွေနဲ့သဘောတူကြောင်းပြောခဲ့ပါတယ်
။ I like the state's opening.
ကျွန်တော်ကတော့ပြည်နယ်တွေပြန်ဖွင့်တာကိုသဘောကျပါတယ်။သူတို့ပြန်ဖွင့်မှာပါ။မြန်မြန်ဆန်ဆန်နဲ့လုံလုံကျုံကျုံပြန်ဖွင့်မယ်လို့မျှော်လင့်ပါတယ်။ကျွန်တော်တို့တိုင်းပြည်ကိုပြန်ရအောင်လုပ်ရပါမယ်လို့ပြောသွားတာပါ။ကမ္ဘာအနှံ့မှာလည်းတဖြည်းဖြည်းသတိနဲ့ပြန်ဖွင့်လာကြပါပြီ။စပိန်မှာဆိုရင်လည်းခုနှစ်ပတ်အတွင်းပထမအဦးဆုံးအကြိမ်ဖြစ်လူတွေပြန်စုနေကြပါပြီ။အီတလီမှာဆိုရင်လည်းနှစ်လတာပိတ်ဆို့မှုတွေအပြီးမှာတချို့ကန့်သတ်မှုတွေကိုတနင်္လာနေ့ကစပြီးဖြေလျှော့လိုက်ပါပြီ။နိုင်ငံတကာသေဆုံးမှုတွေမှာတော့လူသသိန်းမှာဘယ်လ်ဂျီယံနိုင်ငံကသေဆုံးမှုအများဆုံးဖြစ်နေပြီးစပိန်၊အီတလီ၊ဗြိတိန်နဲ့ပြင်သစ်ကနောက်ကလိုက်နေပါတယ်။ကူးစက်မှုအများဆုံးကတော့စပိန်ဖြစ်ပြီးအဲ့ဒီနောက်ကဘယ်လ်ဂျီယံ၊အိုင်ယာလန်၊အမေရိကန်နဲ့ဆွစ်ဇာလန်တို့ဖြစ်ပါတယ်။စနေနေ့တုန်းကတော့ရုရှားနဲ့ပါကစ္စတန်တို့မှလည်းတနေ့တည်းအများဆုံးဗိုင်းရပ်စ်တွေ့တဲ့စံချိန်တွေတင်ထားပါတယ်။ကပ်ရောဂါစားဖြစ်ခဲ့တဲ့တရုတ်မှာဆိုရင်လည်းရောဂါကူးစက်မှုတွေကတဖြည်းဖြည်းကျသွားပါပြီ။အမေရိကန်သမ္မတထရန့်ကတော့လက်တုံ့ပြန်တဲ့အနေနဲ့တရုတ်ကိုအခွန်ကောက်မယ်လို့ပြောနေပါတယ
်။
ဒီဟာကဆိုးတဲ့အခြေအနေပါ။တကမ္ဘာလုံးမှာရှိတဲ့182နိုင်ငံမှာပါကျွန်တော်တို့ပြောစရာတွေအများကြီးရှိပါတယ်။ဒါကလည်းရွေးချယ်စရာနီးလန်းတစ်ခုပါလို့ပြောသွားတာပါ။တကဘာလုံးမှာတော့ကပ်ရောဂါကြီးရဲ့အခြေအနေအသစ်တစ်ခုကိုမြင်နေရပါတယ်။အများစုကတော့ပြောင်းလဲသွားတဲ့ကဘာကြီးမှာခက်ခွာခွာနေကြရပါတယ်ခင်ဗျာ။ကျွန်တော်ငိမ့်ချမ်းပါ
online ရုံမြင်တန်ကြားအစီအစဉ်တွေကိုပြည်ရင်းမြစ်စီမှာရုံမြင်တန်ကြားလိုက်မှာကြည့်ရှုနိုင်ပါသေးတယ်။နေ့စဉ်မနေ့၈နာရီကနေ၈နာရီ55အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။တနင်္လာနေ့မှာဘုဒ္ဓပညာပေးနဲ့ရသဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါ9နာရီပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေ၊ဖျော်ဖြေရေးသတင်းတွေနဲ့ပြည်ရင်းစည်းကွက်သတင်းတွေကိုတင်ဆက်ပေးနေပါသေးတယ်။ဒီအစီအစဉ်တွေကိုမြစ်စီမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါသေးတယ်။VOA စီစဉ်နေတဲ့ပတ်သက်လို့အကြံပြုခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါလိမ့်ရှင်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။
လာပါခင်ဗျာကျွန်တော်တို့ဒီ COVID-19 ရောဂါအကျပ်တဲအခြေအနေကြုံလာနေတဲ့တူပဲမြန်မာနိုင်ငံမှာဆိုလို့ရှိရင်လေဒီတိုင်းတဲ့ပြည်နယ်တော်များများမှာညမထွက်အောင်အမိန့်ကြီးအချိန်တိုးမြင့်ပြီးတော့တတ်မှတ်တာတွေနောက်အစိုးရကလည်းတချို့မြို့နယ်တွေပြည်နယ်တွေတချို့နေရာတွေကိုအသွာအလာကန့်သတ်တာတွေလုပ်လာပါတယ်ဒီအခြေအနေဟာမြန်မာနိုင်ငံရဲ့လူခွေရေးပေါ်မှာဘယ်လောက်ထိသက်ရောက်မှုရှိလာသလဲဆိုတာကိုကျွန်တော်တို့ဒီမြန်မာနိုင်ငံမှာရှိနေတဲ့ မြန်မာပြည်မြန်မာ equality မြန်မာရဲ့အမှုဆောင်ညွှန်ကြားမှုကော်မြူမင်းနဲ့ဆက်သွယ်မှုမြန်မာဖြစ်ပါတယ်ကော်မြူမင်းအခုမြန်မာနိုင်ငံမှာအခုတင်းကျပ်တဲ့အမိန့်တွေပို့ပြီးတော့ထုတ်လာပါတယ်အဲ့တော့ဒီအခြေအနေကဒီမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးတော့ဘယ်လောက်ထိရိုက်ခတ်မှုရှိပါလဲခင်ဗျာအရင်ဆုံးအဲ့ဒါလေးပြောပြပေးပါ
ဟုတ်ကဲ့ဒီလိုမျိုးအမိန့်တွေထုတ်ပြန်ခြင်းကတော့ပြောမယ်ဆိုလို့ရှိရင်တော့ငြင်းငြမ်းစွာစူဝေးမှုတွေငြင်းချမ်းစွာနဲ့ကျွန်တော်တွာလာမှုတွေเนาะဒီခီးတွာလာမှုအပိုင်းတွေထိခိုက်တာသိကြပါတယ်ဒီဟာတစ်ခုကတော့ကျွန်တော်တို့ပြောမယ်ဆိုလို့ရှိရင်ဟိုနိုင်ငံတကာဥပဒေဒီမှာပြောထားပါဗျာဒါကတော့ခုနလိုတိုင်းပြည်ရဲ့အခြေအနေကျန်းမာရေးနောက်တစ်ခါမှခုနဘေးယောဂါကတ်ဘေးတွေဖြစ်တဲ့အခါမှာတိုင်းပြည်ရဲ့အရေးပေါ်အခြေအနေကတချို့သောအခွင့်အရေးကိုကတ်တန့်ခွင့်ရှိပါတယ်လို့ပြောထားတဲ့အတွက်ဒီဟာကကျွန်တော်တို့မကန့်တိုင်တော့အကောင်းဆုံးပါဒါပေမဲ့လိုအပ်ရင်ကန့်တက်လို့ရတယ်ဆိုတော့အခြေအနေမျိုးဖြစ်တဲ့အတွက်လိုအပ်တယ်ဆိုတဲ့အကြောင်းအရာကိုကျွန်တော်ပြဖို့လိုအပ်ပါတယ်အဲ့တော့လက်ရှိအခြေအနေမှာကျွန်တော်တို့တချို့သောဒေသတွေမှာတချို့သောမြို့နယ်တွေမှာဒီလိုမျိုးကျွန်တော်တို့ဒီCOVID-19 နဲ့ပတ်သက်ပြီးတော့ကူးစက်တယ်ဆိုတော့လက္ခဏာပြတဲ့သူတွေရှိတဲ့အတွက်ဒါမျိုးကန့်သက်တာတွေ့ရပါတယ်။ဒါကကျွန်တော်တို့ကျန်းမာရေးရှိတော့လက်ခံရတယ်။ဒါပေမဲ့ကန့်သက်မှုကကျွန်တော်ပြောတဲ့အခါမှာအတိအကျနှစ်ချက်ရှိပါတယ်။တကယ်ကိုတရားဥပဒေလှုပ်ထုံးလုပ်နည်းအရကန့်သက်လို့ရတော့လှုပ်ထုံးနည်းကိုဖျက်ဆီးရမယ်။နောက်တစ်ခုကတော့လိုအပ်တဲ့လောက်ကကျွန်တော်တို့ကန့်သက်ရမယ်။လိုအပ်တာတည်းပို့ပြီးတော့မကန့်သက်ရအောင်။အဲ့တော့ကျွန်တော်တို့ခုနကတချို့နေရာတွေမှာဘာမှကိစ္စမရှိဘဲနဲ့ကန့်သက်တဲ့အရာမျိုးဖြစ်ဖို့မလိုရသလိုအမိန့်တွေကကိုကထုတ်လိုက်ဒီကထုတ်လိုက်အဲ့ဒါမျိုးဖြစ်လို့မရဘူးတကယ်ကိုအမိတ်ထုတ်ခွင့်ရှိတော့ဘ ਹੁ အဆင့်လားဒါမှမဟုတ်လို့ရှိရင်ကျွန်တော်ပြည်내တိုင်းဒေတာကအစိုးရအဆင့်လားအဲ့ဒီဟာတွေကိုကျွန်တော်သိစရာရှင်းဖို့တော့လိုအပ်ပါတယ်နောက်ထပ်အရေးကြီးတာကတော့ဒီအမိတ်နေထုတ်ပြန်တဲ့ခါမှာရှင်းလင်းပြသဖို့ပါတခါလေကျွန်တော်တို့အမိတ်ကြီးညာချက်ထုတ်လာတယ်ဒါပေမဲ့အဲ့ဒီအမိတ်ကြီးညာချက်မှာရေးသားချက်တွေကမရှင်းတဲ့ခါမှာအခောက်ခါခါဖတ်ရတယ်ဖတ်တော့ထွက်ခွင့်ပေးတာလားမထွက်ခွင့်ပေးတာလားလူ၅ယောက်တည်းပို့စုရမှာလားမစုရဘူးလားအလုတ်ကိုသွားခွင့်ရှိတာလားသွားခွင့်မရှိတာလားသိချာမသိတဲ့အတွက်တချို့သောအမိန့်များထုတ်ပြန်ပြီးတော့ပြည်သူလူထုကနားမလည်ဘူးနားမလည်တဲ့အတွက်ဘယ်လိုမျိုးလှုပ်ဆောင်မလဲဆိုတော့မသိတဲ့အတွက်ကန့်တက်လို့ရပြီမဲ့တချို့သောနေရာတွေမှာထောက်ပြစရာဖြစ်နေတဲ့အဖြစ်အပျက်ကတော့ COVID-19 ကိုတားဆီးဖို့ကြိုးစားနေတဲ့မြန်မာနိုင်ငံလက်ရှိအခြေအနေရဲ့အားနည်းချက်တွေဖြစ်ပါတယ်
အဲ့တော့ဒီနေရာမှာကျွန်တော်တခါလေးမေးချင်တာကတချို့မြို့နယ်တွေပေါ့မြန်မာနိုင်ငံရန်ကုန်မှာစုခုကြုံနေရပြီကျွန်တော်သိရပါတယ်တချို့မြို့နယ်တွေမှာတော့လာဟိုပိတ်ပင်မှုအတွက်အစိုးရဒေသနာအမိန့်တွေထုတ်ပြန်လိုက်တယ်ဒါပေမဲ့တချို့ရက်ွက်တွေကြတော့ရက်ွက်လိုက်ကိုပိတ်ထားတဲ့ကိုပါကိုကိုအချို့ကြီးနဲ့ကိုပိတ်ထားတဲ့သဘောမျိုးတွေကျွန်တော်တို့ကြားနေရတယ်အဲ့အခြေအနေကလည်းပတ်သက်လို့အကုန်မျိုးဝင်ဘယ်လိုယူဆပါလဲ
အဲ့ဒီတော့ခုနကျွန်တော်ပြောသလိုပါပဲဒီလိုမျိုးအမိန့်တွေကထုတ်ခွင့်ရှိတဲ့သူကထုတ်တာလားဒါမှမဟုတ်ရှင်ကိုပါကိုကိုလမ်းအန်တွေကိုကြောက်လို့ကိုရလမ်းသူလမ်းသားတွေကစုဆောင်စုဝေးပြီးတော့ထုတ်တာလားအဲ့ဒါရှင်းဖို့လိုအပ်ပါတယ်တကယ်လို့ထုတ်ဖို့လိုအပ်တယ်လို့ပြဋ္ဌာန်းထားလို့ရှိရင်အမိန့်ကလည်းကျွန်တော်တရားဝင်ဖြစ်ဖို့လိုအပ်တယ်လို့အဲ့ဒီတရားဝင်ပါတဲ့အမိန့်အတိုင်းပဲအကောင့်ထည့်ပေါ်တဲ့အရာမျိုးဖြစ်ရအောင်အဲ့တော့ကျွန်တော်တို့ဆိုလိုတဲ့ချက်ကဥမာအမိန့်ကည10နာရီကနေမနေ့4နာရီမထွက်ရအောင်ဆိုဒါဘယ်သူမှမထွက်ရပါဘူးသိကြပါတယ်ဒါပေမဲ့အခုချိန်ကရိုးရိုးတာမန်ချိန်မှာတော့ကိုလမ်းနဲ့ကိုပေါ့ကိုသဘောကျပိတ်ပြီးတော့ကားတွေမဝင်ရဘူးအမိန့်ထဲမှာကားမဝင်အောင်ဆိုတော့မပါဘူးဗျကိုဗစ်ရောဂါဆိုတာလေကားကနေကူးစက်တာမဟုတ်ဘူးလူတွေတယောက်နဲ့တယောက်ทีมนี่มาเราคู่เสร็จแล้วไอ้တော့คุณน่ะเลยอจောက်หล่นပြီးတော့ล้านนี่มาလှုပ်ဆောင်ခြင်းอ่ะတော့ကျွန်တော်တို့အကြောက်หล่นတဲ့ပုံမှာအခြေခံပြီးလှုပ်ဆောင်တာတရားဥပဒေမှာအခြေခံပြီးတော့လှုပ်ဆောင်တာမဟုတ်တဲ့အတွက်အဲ့ဒါမျိုးကြတော့ကျွန်တော်တို့လူတဲ့အတိုင်းမဟုတ်တော့ဘူးဥပဒေတိုင်းမဟုတ်တော့ဘူးလို့ဆိုလိုခြင်းတယ်အဲ့တော့အစိုးရကထုတ်သိတိုင်အောင်ပြည်သူလူထုကကိုယ့်ပေါ့ကိုယ်အတိတ်ပြင်ကြီးလို့ပြန်လှုပ်ချင်တယ်လို့လှုပ်တဲ့ဟာတခုကတော့ကျွန်တော်တို့ဒါမဖြစ်သင့်ဘူးပြတကယ်လို့လှုပ်မယ်ဆိုလို့ရှိရင်အစိုးရကဒါတွေတော့လှုပ်လို့ရတယ်ဒီနေရာမှာပူးပေါင်းပါဝင်ပါဥပမာညာစေနိုင်ရနေမနဲ့၄နိုင်ခင်မထွက်ရဘူးဒါကြောင့်မလို့အစိုးရကဒီလိုမျိုးလုံခြုံရေးဌာနတွေအကုန်လုံးကအကုန်လုံးတမျိုးနယ်လုံးတိုင်းလို့မရနိုင်တဲ့အတွက်အဲ့ဒီဒေသမှာမထွက်ဖို့အတွက်ရဲရွာပြည်သူလူထုကပူးပေါင်းဆောင်ရွက်ပါအဲ့ဒါမျိုးဆိုတော့ရတယ်နော်အစိုးရထုတ်တဲ့စီကန်းကတခြားကိုလန်းစီကန်းကတခြားပို့ဆိုးတာကဒီလိုမျိုးစီကန်းချတဲ့အခါမှာတခါနန်းနေမှာတာဝန်ယူထားတဲ့သူတွေကဒီဒေါသတွေပါလာတယ်နောက်တစ်ခါစိုးရိမ်နိုင်ပါလာတဲ့အတွက်တရားဥပဒေတိုင်းမဟုတ်ဘဲနဲ့လိုအပ်တာတွေချိန်ချောက်တာလိုအပ်တာတွေပို့ပြီးတော့အန်ရည်ပေးတဲ့အချိန်မှာတခြားသောလူပေးချုပ်ပေါက်မှာဆက်လက်ဖြစ်သွားတတ်တာကိုဒါကိုသတိပြုပြီးတော့လိုအပ်ပါတ
ယ်။ဟုတ်ကဲ့ဒီနေရာမှာကျွန်တော်နောက်တစ်ခုမေးချင်တာကကျွန်တော်တို့အနောက်နိုင်ငံတွေပေါ့အခုဆိုအမေရိကန်မှာကြုံရတယ်ဒီအစိုးရတွေကနေပြီးတော့ရှော့ဒေါင်းတွေလုပ်တဲ့ခါမှာဒါကိုလက်မခံပြီးတော့ဆန္ဒပြတဲ့နေရာစုတွေတချို့ထွက်လာတယ်ဆန္ဒပြတာတွေရှိလာတယ်။အဲ့တော့ဒီနေရာမှာလည်းတချို့စောဒကတက်ကြတာကလက်ရှိမြန်မာတကဘာလုံးကြုံနေရတဲ့ကျန်းမာရေးဆရာအချက်တည်းကြီးကတ်ယောဂါဆိုကြီးအဲ့တော့ဒီအချင်းဒီနောက်တစ်ဖက်မှာတူးချင်းလူခွင့်ရဲ့အချင်းဒီအဲ့တော့ဒီချင်းနေနှစ်ရက်ကိုရှင်လာလို့ရှိရင်တူးချင်းလူခွင့်ရဲ့အချင်းဒီဓာတ်စာလို့ရှိရင်တကဘာလုံးကြုံနေရတဲ့ကတ်ယောဂါအချင်းဒီကိုပို့ပြီးတော့ဦးစားပေးသင့်တယ်ဆိုတဲ့အမြင်မျိုးလည်းရှိပါတယ်ကိုအမျိုးမင်းဘယ်လိုယူဆပါလဲ
ဟုတ်ပါတယ်ကျွန်တော်တူးချင်းခွင့်ရေးတွေကတော့ရှိရမှာဒါပေမဲ့ခုနလိုအများပြည်သူတွေအန္တရာယ်ဖြစ်နိုင်တော့အခုလိုမျိုးကတ်ယောဂါပြဿနာတွေကူးစက်နိုင်တဲ့ယောဂါ ကူးစက်တာမှာအလွယ်တကူမဟုတ်ဘူးလေတကယ်ကိုအစမတန်လှင်မြန်ပြီးတော့ကူးစက်နိုင်တဲ့အရာမျိုးဆိုရင်တချို့သောအခွင့်အရေးတွေကန့်သက်လို့ရပါတယ်အဲ့ဒါကတော့ခုနပြောသလိုပဲကျွန်တော်တို့လူစုလူဝေးလုပ်တဲ့ဟာသွားလာတာဒါတွေကန့်သက်လို့ရတယ်ဒါပေမဲ့ကန့်သက်လို့မရတော့တူးချင်းအခွင့်အရေးလည်းရှိပါတယ်ဒါကဘာလို့ဆိုလို့လဲဆိုလို့ရှိရင်တော့သူ့ရဲ့ယုံကြည်မှုအတိုင်းเนาะကျွန်တော်တို့ဒီယုံကြည်မှုကိုကျွန်တော်တို့လုံဆောင်လို့မရဘူးနောက်တစ်ခုကတော့သူ့ရဲ့သွားလာမှုကိုကန့်သက်တဲ့အခြေအနေမျိုးမှာကျူးလွန်တဲ့အတွက်ကြောင့်မလို့နှိမ့်ဆက်ညှဉ်းပန်းခြင်းတွေလူမဆန်သောအဖြစ်ပေးခြင်းဒါတွေတော့လုပ်လို့မရဘူးနောက်တစ်ခါဒီလူမျိုးလှုပ်ဆောင်ပြီးတော့ချိုးဖောက်လို့ရှင်တော့တရားဥပဒေတိုင်းပဲစီရင်ရမယ်တရားလက်လွတ်နှိမ့်ဆက်တာတွေတရားလက်လွတ်တပ်ဖြတ်တာတွေတရားလက်လွတ်အဖြစ်ပေးတာအဲ့ဒါတွေလုပ်လို့မရအဲ့တော့ကျွန်တော်တို့မှပြည်သူလူထုရောအစိုးရရောနားလည်ဖို့ကတချို့သောအခွင့်အရေးတွေကိုဆိုင်းငံ့လို့ရတယ်ဒါပေမဲ့တချို့သောအခွင့်အရေးဆိုင်းငံ့လို့ရတယ်ဆိုတဲ့အတွက်အခွင့်အရေးမှန်သမျှအကုန်လုံးချိုးဖောက်လို့ရတယ်လှုပ်ချင်တာလှုပ်လို့မရဘူးဆိုတာကိုအစိုးရလည်းသဘောပေါက်ဖို့လိုအပ်တယ်ပြည်သူလူထုကလည်းလက်ခံဖို့လိုအပ်တယ်လို့တစ်ချိန်တည်းမှာလည်းဒီတာဝန်ထမ်းဆောင်တဲ့တရားဥပဒေစိုးရိမ်လုပ်တဲ့လုံခြုံရေးတာဝန်ယူတဲ့သူတွေအကုန်လုံးလည်းကောင်းကောင်းနားလည်သဘောပေါက်ဖို့အရန်ရေးကြည့်ပါတယ
်နောက်ကျွန်တော်မြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့ပြောချင်ပါတယ်မြန်မာနိုင်ငံကပြောရမယ်ဆိုရင်ဒီကဘာလုံးကစောင့်ကြည့်ခံရတဲ့လူခွင့်ချိုးဖောက်မှုနဲ့ပတ်သက်လို့စိုးရိမ်ပွေနိုင်ငံတကာနိုင်ငံတွေမှာပါပါတယ်ပြောရမယ်ဆိုရင်လူနည်းစုအခွင့်အရေးပြဿနာတွေနောက်ဖက်မှာဒီ Ranger ဒုက္ခတဲ့အရေးပြဿနာတွေနောက်တစ်ခုကဒီငငယ်ချင်းသားမျိုးတွေနောက်လေယာမြေပိုင်ဆိုင်ခွင့်ပြဿနာတွေပေါ့ဒီပြဿနာတွေအများကြီးရှိပါတယ်လူခွင့်အခြေအနေအဲ့တော့ဒီကပ်ဘေးအခြေအနေကြောင့်ဒီလိုပြဿနာတွေဒီလိုလူခွင့်အဆုံးအစရာတွေလူခွင့်အခြေအနေတွေကဘေးရောက်သွားပြီလားဘယ်လိုမြင်ပါလဲ
ဘေးမရဘူးဗျဒီကိစ္စတွေကဒီကပ်ဘေးကြောင့်ပြီးဆုံးသွားတာမဟုတ်ကပ်ဘေးကြောင့်ပူရောင်ကြီးလာမဲ့သဘောမျိုးဖြစ်တယ်ဒါပေမဲ့ကျွန်တော်တို့ခုနပြောသလိုကပ်ဘေးမှာကျန်းမာရေးကိစ္စကိုတိုက်ခိုက်နေဒါဟိုတွန်းလှန်ဖို့စ조사နေသလိုတခြား issue တွေမျက်စိပြက်လို့မရပါဘူးဘာလို့လဲအခွင့်အရေးတွေကတစ်ခုနဲ့တစ်ခုဆက်ဆက်နေတာဖြစ်ပါတယ်ဥပမာကျွန်တော်တို့ဒီကပ်ဘေးအတွင်းမှာလှုပ်ဆောင်တဲ့ခါမှာတည်င်းဖြတ်တောက်မှုလုပ်လိုက်မယ်ဆိုရင်ခုနကတည်းကတိုင်းရင်းသားဒေသတွေနောက်တစ်ခါဒီကိစ္စတွေမှာတရားရုံးတွေကိုပိတ်ချလိုက်မယ်လုံးဝအကူအညီမလုပ်ဘဲနဲ့တရားစီရင်ရပ်တိုက်လိုက်မယ်ဆိုလို့ရှိရင်လည်းလက်ရှိစီရင်နေတဲ့ဒီမြေယာဥပဒေတွေနဲ့ပတ်သက်ပြီးတော့စီရင်ဆိုင်တဲ့အမှုတွေနောက်တစ်ခါဒီကိစ္စအတွင်းမှာဖြစ်ပေါ်နိုင်တဲ့အမုန်းတရားတွေကြောင့်အခြေခံတဲ့ဒီအကြမ်းဖက်မှုတွေဆက်ပြီးဖြစ်နိုင်တယ်အဲ့တော့တခုကိုကျွန်တော်ဦးစားပေးလုပ်နေမယ်ကြံတဲ့အမှုတွေကိုကျွန်တော်တို့ပယ်ဖြစ်လိုက်လို့ချေအေးလိုက်လို့နောက်တစ်ခုကတော့ဒီအရာတွေကိုကျွန်တော်တို့မေ့ပြလိုက်လို့မရပါဘူးခင်ဗျတစ်ဖက်မှာအရေးကြီးတဲ့ first priority လို့ခေါ်တဲ့ကျန်းမာရေးကိစ္စကိုဖြေရှင်းနေသလိုအရင်ကိစ္စတွေကိုလည်းဆက်လက်ဆောင်ရွက်ဖို့အတွက်လုပ်လို့ရပါတယ်ကြောင်ထိုးထားလို့မရပါဘူးနောက်တစ်ခုကကျွန်တော်သတိထားဖို့ကဒီကျန်းမာရေးကိစ္စလှုပ်ဆောင်နေတဲ့ကာလအတွင်းမှာပဲသူ့ကိုတားဆီးပါတယ်ဆိုတော့နောက်ထပ်လူခွေချင်းနေချိုးဖောက်မှုတွေနောက်ထပ်အသွင်တစ်မျိုးနဲ့ပေါ်ပေါက်မှုလည်းကျွန်တော်တို့အများကြီးသတိထားဖို့လိုအပ်ပါတယ်
ဒါပေမဲ့အခုအချိန်ဒီမှာပြောမယ်ဆိုရင်ကာယောဂနှစ်နေအစိုးရကလုံနေတဲ့တစ်ချိန်တည်းမှာပဲမြန်မာနိုင်ငံနောက်ဖက်မှာရခိုင်ပြည်နယ်မှာဆိုလိုတိုက်ပွဲတွေဖြစ်နေတယ်ဒုက္ခတွေပြဿနာတွေတိတ်ကြီးနေတယ်အဲ့တော့ဒီအချိန်နေနဲ့ပတ်သက်လို့အစိုးရကင်တယ်မှုကောင်မျိုးမင်းဘယ်လိုယူဆပါလဲ
အမှန်တော့လေကျွန်တော်တို့ဒီလိုမျိုး COVID-19 အတွင်းမှာဒီယောဂပိုးကိုဝိုင်းဝန်းတိုက်ခိုက်ဖို့အတွက်တိုက်ဖြတ်ဖို့အတွက်တွန်းလှန်ဖို့အတွက်အင်တိုက်အားတိုက်ကြိုးပမ်းဖို့လိုအပ်တဲ့အချိန်ဖြစ်ပါတယ်အဲ့ဒီအချိန်မှာကျွန်တော်တို့ကမ္ဘာ့ကုလသမဂ္ဂအထွေထွေတွေးမှုချုပ်ကလည်းဒါကိုပြောထားပါတယ်ဒီအချိန်မှာစစ်ပွဲတွေရကြပါစစ်ပွဲမှာအသုံးပြုမဲ့အင်အားတွေခွန်အားတွေစစ်စရိတ်တွေအစားကိုဗစ်ကိုကျွန်တော်တို့ဝိုင်းပြီးတော့တွန်းလှန်ကြပါလို့သူကိုယ်တိုင်ပြောထားတယ်။ဒါပေမဲ့ကျွန်တော်တို့တိုင်းပြည်မှာကတစ်ဖက်မှာလည်းကိုဗစ်ကိုလှုံ့ဆော်နေတယ်။တစ်ဖက်မှာလည်းခုနကပြောတဲ့ဒီပြိပခါတွေကျွန်တော်တို့အများကြီးဖြစ်နေတယ်။ပိုင်ရှင်မဲ့ကျွန်တော်တို့ဒုံးကျည်တွေပိုင်ရှင်မဲ့တနက်တီကြောင့်မလို့အဲ့ဒီဒေသမှာပိုဖြစ်တော့အဲ့ဒီအလူတွေမှာပိုပြီးတော့ခံရပါတယ်။တစ်ဖက်မှာလည်းဒီကိုဗစ်ကသူတို့စီအချိန်မီအခုနိုင်တယ်။တစ်ဖက်မှာလည်းခုနကစစ်ပွဲကာလအတွင်းမှာကြုံတွေ့ရတဲ့အတွက်ကြောင့်မလို့ပိုပြီးတော့အန္တရာယ်ရှိနိုင်တယ်။ဘယ်အချိန်ပုံကြမလဲဘယ်အချိန်တနက်ထမ်းမလဲဆိုတာထိမလဲဆိုတာမသိတဲ့အတွက်အဲ့လိုမျိုးကိစ္စတွေပိုပြီးဖြစ်ပါတယ်အဲ့တော့ကျွန်တော်ပြောချင်တဲ့တကူကကိုဗစ်ကိုလည်းတိုက်ခိုက်ပါခုနကတော့ပြောတဲ့ငြိမ်းချမ်းရေးနဲ့အဲ့ဒီဒေတာမှာရှိတဲ့ပြိပကတူကလူတွေကြမ်းကြမ်းမာမာနဲ့နေနိုင်မှုအတွက်လုံလုံချုံချုံနေနိုင်မှုအတွက်တခြားသောအခွင့်အရေးချိုးဖောက်မှုတွေအားလုံးရပ်တန့်ပါဒါပေမဲ့လူအခွင့်အရေးချိုးဖောက်မှုအတွက်လှုပ်ဆောင်မှုတွေပိတ်ပင်လို့မရပါဘူးလူအခွင့်အရေးချိုးဖောက်မှုတွေကိုရပ်တန့်မှုပဲကျွန်တော်ဆိုလိုတာဖြစ်ပါတယ
်ဟုတ်ကဲ့ကျွန်တော်နောက်ဆုံးအချက်တစ်ခုမေးချင်ပါတယ်အဓိကတော့နေနေအသေးစိတ်ဆံပါတယ်လက်ရှိမြန်မာအစိုးရကထုတ်ပြန်ချက်တွေဒီကိုဗစ်နှိမ်နေတဲ့ကိုဗစ်ရောဂါပြန့်ပွားရေးတားဆီးဖို့အတွက်နှိမ်နေရေးအတွက်ပေါ့ထုတ်ပြန်ချက်တွေအမိန့်ကြီးအများကြီးထွက်ပါတယ်ဒီနေရာမှာဒီအမိန့်တွေလုတ်ရက်တွေဒဲမှာတဦးချင်းအခွင့်အရေးကိုတွားပြီးထိခိုက်တဲ့ဟာမျိုးတွေသတိထားမိပါလားရှိနေပါပြီလား
ဟုတ်ခုနကတော့လိုအပ်တယ်လို့မျိုးတွားလာဖို့အတွက်เนาะဒါတွေပိတ်ပင်နေခိတ္တဆိုင်းငံ့ထားတဲ့ဟာတွေတော့ရှိပါတယ်ဒါပေမဲ့ဟိုကျွန်တော်စိုးရိမ်တာကမြန်မာနိုင်ငံတော့လက်ရှိမှာတော့မရှိသေးဘူးဒါပေမဲ့ရှိနိုင်တဲ့လားလားပေါ့ဥပမာကျွန်တော်တို့ဒီဖိလစ်ပီးမှာเนาะကျွန်တော်တို့အမိန့်တွေထုတ်ပြန်တယ်နောက်တစ်ခါဘာပြောကြလဲဆိုတော့ဖိလစ်ပီးမှာတကယ်လို့များเนาะဒေါက်တာတေးကနေเนาะသူတို့ဘာပြောထားလဲတကယ်လို့ကျူးလွန်လို့ရှိရင်ပြစ်တက်ခွင့်ပေးထားတယ်အဲ့တော့ကျွန်တော်တို့တိုင်းပြည်မှာလည်းဖိလစ်ပီးကိုအားကြပြီးတော့အဲ့လိုပုံစံမျိုးเนาะကျူးလွန်နေဆိုပြီးတော့ပြစ်တက်တဲ့ဟာမျိုးမတရားဖမ်းဆီးတဲ့ဟာမျိုးအဲ့ဒါဖြစ်ဖို့ဖြစ်နိုင်တဲ့ကိစ္စမျိုးကျွန်တော်စိုးရိမ်တယ်နောက်တစ်ခါကမ်ဘောဒီးယားနိုင်ငံမှာ ကိုဗစ်ကိုတားဆီးဖို့အတွက်ဆိုပြီးတော့ online မှာကိုဗစ်အကြောင်းကိုပြောပြတဲ့ဟာကိုသတင်းမှတွေထုတ်ပြဆိုပြီးတော့ဖန်ဆီးတယ်။နောက်တစ်ခါမှာအစိုးရရဲ့ policy ကိုထောက်ပြလို့ရှိရင်ဒါကိုဖန်ဆီးအရေးယူတဲ့ကိစ္စရှိတယ်။အဲ့တော့အဲ့ဒီနမူနာတွေမကောင်းတဲ့နမူနာတွေတော့ကမ္ဘောဒီးယားတို့ဖိလစ်ပီးနိုကနေယူလာပြီးမြန်မာပြည်မှာကျင့်သုံးမှာတခုစိုးရိမ်ပါတယ်။အဲ့တော့ကျွန်တော်ပြောချင်တဲ့တခုကလက်ရှိအချိန်မှာတော့အဲ့လောက်ဒီမစိုးသေးဘူး။ဒါပေမဲ့အဲ့ဒီတခြားနိုင်ငံကစိုးဝါတဲ့လူခွေဖိနှိပ်မှုတွေကိုဗစ်ကိုအကြောင်းပြပြီးတော့လူလက်ဆောက်ထုတ်ဖို့ပြောဆိုခွင့်နောက်တစ်ခါမှကျွန်တော်တို့တခြားသောလူတူတယောက်ရဲ့အသက်ရှင်လုံခြုံခွင့်နဲ့တရားဥပဒေရှိမှကာကွယ်ရရှိခွင့်ဆိုတာကိုချိုးဖောက်ပြီးတော့လှုပ်ဆောင်မှာအဲ့ဒါတွေဖြစ်ဖို့မဖြစ်အောင်လည်းကျွန်တော်တိုက်တွန်းချင်ပါတယ်။မဖြစ်သင့်ဘူးလေကျွန်တော်ယူဆပါတယ်။ဘာကြောင့်လဲဆိုတော့အဲ့ဒါတွေကဘယ်အချိန်မှမဆိုဆိုင်းငံ့လို့မရတော့တူတယောက်ရဲ့အခွင့်အရေးတွေပဲဖြစ်ပါတယ်။
ဟုတ်ကဲ့ကော်မျိုးမင်းအခုလို့ရှင်းပြပေးတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ view American တန်ကနေပြီးတော့ကျွန်တော်ထုတ်လွှင့်ရတာဖြစ်ပါတယ
်မင်္ဂလာပါဥစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်တင်ဆက်ဖို့အချိန်ရောက်ပါပြီCOVID-19 ပြဿနာမြန်မာကတရုတ်ကိုကြောက်ရမလားတရုတ်ကမြန်မာကိုပြန်ဆိုးရင်ရမလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါဥစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအခုမြင်ဆက်ထားပါတယ်ရှင
်ပြီးခဲ့တဲ့တစ်ပတ်လောက်ကစားတရုတ်နိုင်ငံယူနန်ပြည်နယ်အစိုးရဟာမြန်မာနိုင်ငံသားတွေကိုသူ့ပြည်နယ်အတွင်းဝင်ရောက်ခွင့်ပိတ်ပင်ခဲ့ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုစတင်လာနေတဲ့မြန်မာနိုင်ငံသားတွေကနေသူ့နိုင်ငံသားတွေစီကူးစက်မှာစိုးရိမ်လို့ပါ။နေဆက်ကွန်တိုရေးမှာဆိုသစ်သီးတွေတင်ပြီးသွားရောက်တဲ့မြန်မာနိုင်ငံသားကားမောင်းသူတွေကိုလည်းတရုတ်နိုင်ငံနဲ့ဝင်ခွင့်မပေးပါဘူး။တရားစုံတစ်ခုသတ်မှတ်ပြီးအဲ့ဒီစုံမှာမြန်မာနိုင်ငံသားတွေကားပေါ်ကဆင်းတရုတ်ကားသမားတွေကဝင်မောင်းပြီးတရုတ်ဘက်အချမ်းမှာကုန်ချတာလုပ်ပါတယ်။ကားကိုလည်းတရုတ်ဒရိုက်ဘာတွေကအဲ့ဒီစုံပြန်မောင်းလာပြီးမြန်မာကားသမားတွေကပြန်လက်ခံရယူပါတယ်။အခု AB23 ရက်နေ့မှာတော့ယူနန်ပြည်နယ်အစိုးရအဖွဲ့ရဲ့ညွှန်ကြားချက်အရရှူလီအုပ်ချုပ်ရေးအဖွဲ့ကထုတ်ပြန်တဲ့ကြေညာချက်မှာတော့ AB24 ရက်နေ့ကစပြီးနောက်ထပ်နှစ်လတန်တိုင်တရုတ်နိုင်ငံသားတွေမြန်မာနိုင်ငံနဲ့လုံးဝမသွားကြဘူးတရားဝင်သွားရောက်ရင်ပြင်းပြင်းထန်ထန်အရေးယူမယ်ဆိုပြီးထုတ်ပြန်ပါတယ်ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးမြန်မာဟာတရုတ်ကိုကြောက်ရမလားတရုတ်ကပဲမြန်မာကိုပြန်ဆိုးရိမ်နေရသလားဆိုတဲ့အခြေအနေစိတ်ဝင်စားဖို့ကောင်းပါတယ်ခုဒီပတ်အဲ့ဒီပြဿနာအကြောင်းလေ့လာတင်ပြသွားပါမယ်
သက်ဆိုင်ရာရက်ွက်ခြေရွာအုပ်ချုပ်ရေးတာဝန်ရှိသူတွေကိုရွှေလီမြို့အုပ်ချုပ်ရေးအာဏာပိုင်တွေကစင့်ခေါ်ရှင်းလင်းခဲ့တဲ့အချက်တွေထဲမှာတရုတ်နိုင်ငံသားတွေနေဆက်ဖြတ်ပြီးမြန်မာနိုင်ငံဘက်သွားတဲ့ကိစ္စနှစ်လပိတ်ပင်တဲ့အကြောင်းကိုဗစ်ရောဂါအခြေအနေကိုကြည့်ပြီးပိတ်ပင်တဲ့ကာလကိုထပ်တိုးနိုင်ကြောင်းခိုးဝင်ခိုးထွက်လို့ရင်ထောင်တန်းလိုကြီးလေးတဲ့ပြစ်ဒဏ်ချမှတ်မယ်ဆိုတဲ့အကြောင်းရွာသားတယောက်ကစီကံဖောက်ပြန်ရင်တရွာလုံးထောက်ပံ့တာကိုဖြတ်တောက်တဲ့ညီနဲ့အေးအေးယူမှဖြစ်ကြောင်းဖော်ပြထားပါတယ်။အခုနောက်ဆုံးယူနန်ပြည်နယ်အစိုးရရဲ့ထုတ်ပြန်ချက်ကိုကြည့်ရင်နေဆက်မှာတရုတ်မြန်မာလူဝင်လူထွက်ကိစ္စလုံးဝပိတ်ပင်လိုက်တာမျိုးဖြစ်ပြီးကုန်စည်ကူးတန်းမှုကတော့ပုံစံတစ်မျိုးနဲ့ဆက်ပြီးရှိနေအောင်မဲ့သဘောရှိပါတယ်။လက်တလောတရုတ်မြန်မာနှစ်ဖက်သဘောတူညီချက်နဲ့တထောင်ခွဲကျော်ရှိမဲ့မြန်မာရွှေပြောင်းအလုပ်သမားတချို့ပြည်တော်ပြန်လာတာတော့ရှိနေပါတယ်။သူတို့ကိုမြန်မာဘက်ကသက်ဆိုင်ရာမြို့နယ်တွေမှာ21ရက်စောင့်ကြည့်တာကိုရိုနာဗိုင်းရပ်စ်ရောဂါလက္ခဏာမပြဘူးဆိုရင်နေအိမ်မှာတပတ်ဆက်ပြီးစောင့်ကြည့်တာလုပ်ပြီးမှလွတ်လွတ်လပ်လပ်သွားလာခွင့်ရမယ့်အစီအစဉ်တွေချမှတ်ဆောင်ရွက်နေတာတွေ့ရပါတယ်။တရုတ်တွေမြန်မာနယ်စပ်မှာဘာကြောင့်အဲ့ဒီလိုလုပ်ရတယ်လဲဆိုတာနားလည်နိုင်ဖို့သူတို့ပြည်ရင်းကဝူဟန်မှာစခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုအကြောင်းနည်းနည်းလောက်ပြန်လည်လာကြည့်ဖို့လိုပါတယ်။WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးဟာတရုတ်နိုင်ငံဝူဟန်မြို့တည်ရှိတဲ့ဟူဘေးပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ258ယောက်ရှိလာတဲ့အချိန်အခြားပြည်နယ်တချို့အပါအဝင်ဂျပန်ကိုရီးယားနဲ့ထိုင်းနိုင်ငံတွေမှာကူးစက်ခံရသူ24ယောက်စုစုပေါင်းဗိုင်းရပ်စ်ကူးစက်ခံရသူ282ယောက်ရှိလာခြင်းကစကိုရိုနာဗိုင်းရပ်စ် disease 2019 COVID-19 အစဉ်ခံစာအမှတ်1ကို January 27ရက်နေ့ကစပြီးထုတ်ပြန်ပါတယ
်။ Virus ပြန့်ပွားမှုစတင်ချိန်ကစလို့တရုတ်နိုင်ငံအစိုးရဟာကာကွယ်တိုက်ဖြတ်ရေးနဲ့ကုသရေးကိုအစွမ်းကုန်လုပ်ပါတယ်။ထူးခြားတာတစ်ခုကတရုတ်ပြည်တွင်သက်ဆိုင်ရာပြည်နယ်အသီးသီးကလည်းသူတို့ပြည်နယ်တွေ Virus ကူးစက်ပြန့်နှံ့မလာအောင် Virus ကူးစက်သူရှိလာရင်လည်းပေါ်ထုတ်ခွဲထားကုသဖို့လုပ်ရင်းပြည်နယ်တစ်ခုနဲ့တစ်ခုနိုင်ငံနယ်နိမိတ်တွေပမာကန့်သတ်စည်းချရင်ကိုရိုနာဗိုင်းရပ်စ်ကာကွယ်တိုက်ဖြတ်ရေးအကြီးအကျယ်လုပ်ကြပါတယ် WHO ဘက်ကလည်းတရုတ်နိုင်ငံတွင်ပြည်နယ်တစ်ခုချင်းစီရဲ့ကူးစက်မှုသေဆုံးမှုအရေအတွက်ကိုနေ့စဉ်ထုတ်ပြန်ပေးပါတယ် တရုတ်ပြည်တွင်းပြည်နယ်တစ်ခုချင်းစီရဲ့ဗိုင်းရပ်စ်ကူးစက်သေဆုံးရှင်းကိုတော့မတ်လ15ရက်နေ့ကထုတ်ပြန်ချက်အမှတ်55မှာနောက်ဆုံးဖော်ပြခဲ့ပါတယ်။အဲဒီတရုတ်ပြည်တွင်းပြည်နယ်တစ်ခုချင်းစီဗိုင်းရပ်စ်ပြန့်နှံ့မှုဖော်ပြခဲ့တဲ့နောက်ဆုံးရှင်းမှာမြန်မာနယ်စပ်နဲ့ထိစပ်နေတဲ့ယူနန်ပြည်နယ်မှာဗိုင်းရပ်စ်တွေ့တဲ့လူ184ယောက်နဲ့သေဆုံးသူ2ယောက်ပဲရှိခဲ့တာပါ။လက်ရှိချိန်ထိအဲဒီရလဝန်းကျင်လောက်နဲ့ပဲရပ်တန့်သွားခဲ့တာတွေ့ရပါတယ်။
ဒါဟာမြန်မာနိုင်ငံထက်ပိုကျယ်ဝန်းပြီးလူဦးရေ48တန်းကျော်ရှိတဲ့အဲ့ဒီရွတ်နံပြည်နယ်အနေနဲ့ဗိုင်းရပ်စ်အနေရကိုကောင်းကောင်းကာကွယ်ထိန်းချုပ်နိုင်တဲ့အနေအထားလို့ပြောနိုင်ပါတယ်။ဒါကြောင့်သူနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့မြန်မာနိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံရသူအယောက်140ကျော်လာပြီးတရရိတ်တက်လာနေတဲ့အပေါ်ရွတ်နံအစိုးရဘက်ကစိုးရိမ်နေတာသဘာဝကျပါတယ်။ဒါထောင်ရှေ့ပိုင်းကာလတွေမှာမြန်မာနိုင်ငံတည်းကနေဆက်ဖြတ်ပြီးတရုတ်နိုင်ငံနဲ့သွားလို့သူတွေကိုလုံးဝပိတ်ပင်တာမျိုးမလုပ်သေးဘဲနေဆက်ဂိတ်နာကဟိုတယ်တွေမှာပဲကိုယ်စီရင်နဲ့ကိုယ်စောင့်ကြည့်14ရက်ထားပြီးမှဝင်ခွင့်ပြုတဲ့စနစ်ကျင့်သုံးပါတယ်။မြန်မာနိုင်ငံဘက်မှာတော့တရုတ်ဖက်ချန်းဗိုင်းရပ်စ်ပြန့်နှံ့မှုပြင်းထန်နေခြင်းရင်းတထိတ်ထိတ်နဲ့ပြင်ဆင်စောင့်ကြည့်နေကြရတာပါ။နောက်ပိုင်းအခြေအနေဆိုးလာတော့တရုတ်လေကြောင်းလိုင်းတွေကိုတစ်ခုပြီးတစ်ခုပိတ်တာနဲ့အစပြုပါတယ်။ဒါပေမဲ့မြန်မာနိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာအများထင်ထားသလိုမိုင်ပေါင်းများစွာနယ်နိမိတ်ချင်းထိစပ်နေတဲ့တရုတ်နိုင်ငံဘက်ကနေရောက်မလာခဲ့ပါဘူး။အင်္ဂလန်၊အမေရိကန်၊စင်ကာပူနဲ့ထိုင်းကပြန်လာတဲ့သူတချို့သူတို့တွေကနေတဆင့်အဆင့်ဆင့်ကူးစက်ခဲ့တာပါ။ငကိုတုံးကတရုတ်နိုင်ငံဘက်ကနေကူးစက်မှုတွေရှိလာနိုင်တယ်လို့တွေးထင်ခဲ့ပေမဲ့တကယ်ဖြစ်မလာခဲ့တာဟာမြမနယ်နိမိတ်နဲ့ထိစပ်နေတဲ့ယွန်းနန်ပြည်နယ်ရဲ့ကိုင်တွဲပုံယွန်းနန်ပြည်နယ်အတွင်းမှာကိုကူးစက်မှုနေခဲ့တဲ့အခြေအနေအောက်မှာမြမနိုင်ငံကကန်ကောင်းသွားခဲ့တာမျိုးဖြစ်နိုင်ပါတယ်။ဒီအတွက်ကိုရိုနာဗိုင်းရပ်စ်ပြဿနာမှာမြမနိုင်ငံအနေနဲ့တရုတ်နိုင်ငံဟာစိုးရိမ်စရာနိုင်ငံတစ်ခုမဖြစ်ခဲ့ရုံမကအခုဆိုရင်မြမကိုကူညီတဲ့အနေအထားတောင်ရောက်နေပါပြီ။
ကုန်ထုတ်လုပ်မှုတွေပြန်လုပ်နိုင်နေပြီဖြစ်တဲ့တရုတ်နိုင်ငံဟာမြန်မာနိုင်ငံကိုရိုနာဗိုင်းရပ်စ်ကာကွယ်တိုက်ဖြတ်ကူးစက်ရေးအတွက်ဗိုင်းရပ်စ်စစ်ဆေးတဲ့စက်ကြီးတွေအသက်ရှူဆက်တွေ PPE နဲ့မျက်နှာဖုံး mask လိုမျိုးပစ္စည်းတွေပေးပို့လှူဒါန်းနေပါပြီ။ပြီးခဲ့တဲ့ရက်ပိုင်းကဆိုရင်ယူနန်ပြည်နယ်ကဆေးပညာဆိုင်ရာအကြံပေးတချို့ရောက်လာပြီးမြန်မာနိုင်ငံရဲ့ဗိုင်းရပ်စ်တိုက်ဖြတ်ရေးလုပ်ငန်းတွေနဲ့ပတ်သက်လို့ဆွေးနွေးအကြံပေးတာမျိုးလုပ်ခဲ့ပါသေးတယ်။အားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်ကိုရိုနာဗိုင်းရပ်စ်ပြဿနာနဲ့ပတ်သက်ရင်မြန်မာအတွက်တရုတ်နိုင်ငံဟာစိုးရိမ်စရာမဟုတ်လက်ရှိဗိုင်းရပ်စ်ပြန့်နှံ့မှုအခြေအနေ၊ကုသပေးနိုင်မှုအခြေအနေ၊ပြည်သူလူထုကိုထိန်းချုပ်နိုင်တဲ့အခြေအနေတွေနဲ့မြန်မာနိုင်ငံရဲ့ရှေ့အလားလာသည်သာအိမ်နီးချင်းတရုတ်နိုင်ငံအတွက်စိုးရိမ်ပူပန်မယ်ဆိုရင်စိုးရိမ်စရာကိစ္စဖြစ်နေပါကြောင်းတင်ပြလိုက်ရပါတယ
်ရှိတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင်ဗီဒီယိုကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ဗီဒီယိုမြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကရေးလာတဲ့စာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့တော်ရရှင်တွေအတွက်မြန်မာသတင်းတွေပုံနဲ့လည်းမြတ်တာတေးလက်ဆောင်ဖြောပြပေးတော့မှာဖြစ်ပါတယ်ရှင်အခုအရင်ဆုံးဗီဒီယိုတော်ရရှင်နေ Messenger ကနေစာတို့လေးတွေရေးလာတာကိုဖော်ပြပေးသွားခြင်းပါတယ်เนาะစောဆိုရတော်ရရှင်ကတော့ VOE ကိုအားပေးတာ230ကျော်ရှိပါပြီအစီအစဉ်အလုံးကိုကြိုက်ပါတယ်ကမ္ဘာသတင်းနားထောင်ရတာအားမရလို့မိနစ်များများထုတ်လွှင့်စေခြင်းပါတယ်ကျေးဇူးပြုပါတဲ့ဟုတ်ကဲ့ပါကိုစောစောကြီးကျမတို့အစီအစဉ်တွေကိုဒီနေ့ဒီရေဒီယိုအစီအစဉ်တွေကိုဒီနေ့3ချိန်နိုင်အားဖြင့်ဆိုရင်တော့တိုက်ရိုက်ထုတ်လွှင့်ခြင်းတနင်္လာကွယ်ထုတ်လွှင့်ပေးနေပါရဲ့နောက်ပြဒီအစီအစဉ်တွေကိုပဲနားမထောင်လိုက်ရတဲ့သူတွေပြန်ပြီးနားထောင်လို့ရအောင်လို့ပြန်ပြီးထုတ်လွှင့်ပေးပါရဲ့ရှင်အခုလောလောဆယ်တော့ကိုရိုနာကပ်ဘေးဆိုးအရေးပေါ်အခြေအနေအမေရိကန်ပြည်အောင်စုမှာကြီးညာထားတာမလို့ဒီအခြေအနေကြီးမကြုံမသွားမချင်းကျမတို့အိမ်ကနေအလုပ်လုပ်နေရပါတယ်အားလုံးကိုလည်းပြောထားပြီးသားပါနော်ဒါကြောင့်မို့ကျမတို့ညနေ6နာရီခွဲကနေ9နာရီအစီအစဉ်ကိုမထုတ်လွှင့်နိုင်လို့ဖြစ်နေတာပါလောလောဆယ်မနေ့တနင်္လာညတနင်္လာထုတ်လွှင့်ပေးနေပါတယ်ဒီစီဇန်ကိုလည်းပြန်ပြီးတော့ဖန်ယူနာဆင်နိုင်ပါတယ်ရှင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်မဟူယာအေခရစ်ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့ VOE ကိုအားပေးလာခဲ့တာနှစ်ပေါင်းတော်ကြာခဲ့ပါပြီတဲ့ဟုတ်ကဲ့ဘယ်တော့ငါတွေက VOE ကိုအားပေးလာခဲ့တယ်လို့သူပြောထားပါလေ
မင်္ဂလာပါ VOE ရေ VOE ကိုအားပေးလာခဲ့တာဟာ American မှာ 9/11 ဖြစ်တုန်းကတည်းကအားပေးနာဆင်လာခဲ့တာပါအဲတုန်းကတော့ငယ်သေးတာပေါ့ရွာကဘာကြီးကမြေနားထောင်တော့ကိုလဲနားဆင်ပြစ်တာပေါ့ဗျာကိုတို့ကတင်ဆက်ခဲ့တဲ့ကုကြော်ကြော်သိန်းကုဇော်ဝင်းလိုင်းမန်းညညိုလင်းတို့တင်ဆက်တဲ့အစီအစဉ်လေးနာမည်မေ့နေလို့ပါပြန်တင်ဆက်ပေးစီကြပါတယ် VOA ကအစီအစဉ်လေးအားလုံးကောင်းပါတယ်။ဦးအောင်ခင်ရဲ့မြန်မာရေး30ချက်၊ဦးစီးသူအောင်မြင်ရဲ့သတင်း30ချက်အပါအဝင်ပါ။မဟိတနာကျော်ရဲ့မြန်မာပြည်မှပေးစာအစီအစဉ်မှပြန်ကြားပေးပါအောင်လို့တောင်းဆိုလိုက်ပါရနော်။မိသားလို့ထည့်ပြောပြစီရောင်မာတို့ကဖုန်းပေကုန်တဲ့အခါမှာဆိုရေဒီယိုဖွင့်နားဆင်တယ်ဖုန်းပေရှိတဲ့အခါမှာတော့ VOA TV မဂ္ဂဇင်းအစီအစဉ်ကိုအသေးအံလိုက်ရှာကြည့်ရတယ်ပေါ့နော်။အခုတော့အထိုင်းမှာအလုံးလုံးနေပါတယ်။စားရှည်သွားလို့လည်းတောင်းပန်ပါရဗျာ။
ဟုတ်ကဲ့အရင်တော့ကရေဒီယိုနဲ့နားထောင်နေအခုနောက်ပိုင်းတယ်လီဖုန်းနဲ့တဆင့် VOE အစီအစဉ်တွေကိုဖမ်းယူကြည့်ရှုလို့ရလို့လဲရုပ်မြင်သံကြားအစီအစဉ်တွေကိုအားပေးလာတယ်ဆိုလို့အထူးကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်ဒီတော်ရရှင်ကရင်းမာပင်မြို့နယ်ကက်ပြူကပါတဲ့လောလောဆယ်ထိုက်ရတာပါသူပြောသလိုဆိုရင်တော့ရေးစရာတွေအများကြီးရှိပါသေးတယ်တဲ့ဟုတ်ကဲ့ရေးစရာတွေအများကြီးရှိသေးတယ်ဆိုရင်တော့ရေးလာမယ့်စာတွေကိုကျမတို့စောင့်မျှော်ချင်ပါတယ်ရှင်ကဘာလောက်မှဖြစ်နေတဲ့ကိုရိုနာကပ်ရေးဆိုယောဂနဲ့ပတ်သက်လို့သောရရှင်နဲ့ရေးလာကြတဲ့စာတွေကိုလည်းဖော်ပြပေးသွားခြင်းပါတယ်เนาะပထမအဆုံးသောရရှင်သူ့ရဲ့နာမည်ကတော့ Facebook နာမည်ဆိုပေမဲ့လည်းကျွန်မအတန်မထွက်တက်လို့သူကအတူကောက်လေးတွေရေးထားပုံရပါတယ် Asian K ပါတယ်ဒီ Asian K ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကကိုရီးယားကသတင်းလေးတွေနားထောင်ခြင်းပါတယ်အိမ်မှာမြန်မာတွေများလို့ထုတ်လွှင့်ပေးပါဆိုပြီးတော့အခုလိုတောင်းဆိုလာပါတယ်ရှင်
တောင်ကိုရီးယားသတင်းလေးတွေတက်နေတဲ့လောက်ထုတ်လွှင့်ပေးဖို့တောင်းဆိုပါတယ်။ဘာလို့လဲဆိုတော့အဲ့ဒီနိုင်ငံတွေမှာအလုပ်လုပ်တဲ့မြန်မာတွေကများပါတယ်။ပြီးတော့အခြေခံလူဒန်းစားတွေအများဆုံးသွားပြီးအလုပ်လုပ်နေတဲ့နိုင်ငံတွေရဲ့သတင်းတွေဖတ်ရပါတယ်။အခုဖြစ်နေတဲ့ COVID-19 ရောဂါအကြောင်းတွေဖတ်ရတာစိတ်တောင်လေးပါတယ်။ကြောက်တာထက်သတင်းတွေကမမှန်တာကများပါတယ်။ VOE ကထုတ်လွှင့်တဲ့သတင်းတွေကမှန်လို့ VOE ကအကုန်မတွေအားလုံးကိုကျေးဇူးတင်ပါတယ် VOE ။နားထောင်ရတာအသိအမြင်တွေကျွဲလို့လဲကျေးဇူးပါ VOE ။ကျွန်တော်ကအလုံနာချိန်ညအချိန်တွေမှာဆို Facebook ဆာမျက်နှာကအစီအစဉ်တွေကိုပြန်နားထောင်ပါတယ်ကျွန်တော်လိုပဲတခြားနိုင်ငံတွေမှာအလုံလုံနေတဲ့ညီကောင်မတွေကို VOE ရဲ့ဝိုင်းတော်သားတွေကိုစားပြောချင်ပါတယ်သတင်းမှန်တွေသိချင်ရင် VOE ကိုနားထောင်ကြပါလို့စာရှည်သွားလို့တောင်းပန်ပါတယ် VOE ဝိုင်းတော်သားတွေကိုစိတ်နှလုံးအေးချမ်းကြပါစေ
သတင်းတွေကမှန်တဲ့သတင်းတွေကိုမှားတဲ့သတင်းတွေရောအကုန်လုံးရောထွေးနေတယ်ဆိုလို့ဟုတ်ပါတယ်အမေရိကန်ပြည်အစုမှာတော့မှန်တဲ့သတင်းတွေကိုမှားတဲ့သတင်းတွေကိုဒီအင်တာနက်ပေါ်မှာရောထွေးနေတာတွေ့ရပါတယ်เนาะဒါကြောင့်မလို့ကိုယုံကြည်စိတ်ချရတဲ့ဒါမှမဟုတ်လေကဘာကအသေးမဲ့ပြုယုံကြည်စိတ်ချရတဲ့သတင်းဌာနတွေကသတင်းတွေကိုပဲသိချာအဓိကအာရုံစိုက်ပြီးတော့ကြည့်ပါလို့ပြောချင်ပါတယ်ဒါနဲ့ကိုရီးယားမှာမြန်မာတွေအလုပ်သွားပြီးလုပ်နေကြတာများလို့အဲဒီကအခြေအနေတွေကိုစိုးရိမ်မိတယ်လို့ဒီတော်ရရှင်ပြောသွားလို့လဲဒီကိုရီးယားနိုင်ငံကနေပြောအိမ်မှာမြန်မာနိုင်ငံကိုပြန်ကျင်းတဲ့မြန်မာနိုင်ငံသားတွေကိုဟိုအကန့်အသတ်နဲ့ပြန်ပြီးခေါ်ဖို့အတွက်မြန်မာအစိုးရကစီစဉ်နေတဲ့သတင်းတွေလည်းအခုရက်ပိုင်းတွေအတွက်မှကြားနေရပါတယ်เนาะသတင်းနှောက်ထောင်ရယ်ဆိုရင်တော့အဲ့ဒီသတင်းတွေကိုကြားလိုက်မယ်လို့ထင်မိပါတယ် VOA အစီအစဉ်တွေကိုနားဆင်အားပေးလို့ကျေးဇူးတင်ပါတယ်ဒီကိုရိုနာကပ်ရေးဆိုးယောဂအန္တရာယ်ကိုကြောက်ပါတယ်ဆိုပြီးရေးလာရင်နောက်ထပ်သောရရှင်တစ်ယောက်ကတော့ထိုင်းကပါထိုင်းမှာပြိမိနေတဲ့မြန်မာတွေတော်တော်လေးကိုအခက်ကြုံနေရပါတယ်ဆိုပြီးအဲ့မှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေရဲ့အခက်အခဲကို Facebook ကသောရရှင်တစ်ယောက်စာရေးပြီးတော့ရင်ဖွင့်လာပါတယ
်မင်္ဂလာပါခင်ဗျာကျွန်တော်တို့ထိုင်းနိုင်ငံအတွင်းပြိမိနေတဲ့မြန်မာတွေဟာနေရက်ကိုပြောင်းနေတဲ့လူတွေရှိသလိုပဲထိုင်းမှာပဲဆက်ပြီးတော့နေမဲ့လူတွေလည်းရှိနေပါတယ်ထိုင်းနိုင်ငံကနေရက်ပြောင်းနေတဲ့လူတွေရဲ့အခက်အခဲကတော့ဒီစားဖို့တောက်ဖို့နဲ့နေဖို့ထိုင်ဖို့လုံးဝအဆင်မပြေသူတွေဖြစ်ကြပါရတယ်။ဒါပေမဲ့လည်းထိုင်းနိုင်ငံရဲ့အရေးပေါ်ဥပဒေထုတ်ပြန်မှုတွေကြောင့်ကျွန်တော်တို့မြန်မာပြည်သူပြည်သားတွေအနေနဲ့အတော့ကိုခက်ခဲနေပါရတယ်။တကယ်လို့သာထိုင်းဆူရဘက်ကနောက်တလကြာမှလမ်းဖွင့်ပြီးမယ်ဆိုရင်မြန်မာပြည်သူပြည်သားအချို့လမ်းပေါ်ရောက်သွားနိုင်ပါရတယ်။အဲဒီလိုမျိုးဒုက္ခရောက်မဲ့လူတွေကိုစာသင်ကျောင်းတွေအစာအုံကွက်လက်တွေမှာမြန်မာလူမှုကေဇယ်ရေးဘက်ကနေရာချပေးမယ်ဆိုရင်တော့မှထိုင်းဘက်ကလက်မခံတဲ့အတွက်အတော့ကိုအကြက်ရိုက်နေပါရတယ်။ကျွန်တော်တို့အနေနဲ့တခုတည်းသောမျှော်လင့်ချက်ကအိမ်ပြန်ခီးပါဒီမှာဒုက္ခရောက်ပြီးတော့ငတ်ပြီးတော့နေရမယ့်စားအိမ်မှာပြန်ကျင်ကြပါရယ်။ဒါကြောင့်မလို့ထိုင်းနိုင်ငံတဲကအိမ်ပြန်ကျင်ကြတဲ့မြန်မာပြည်သူပြည်သားတွေရဲ့အကြောင်းကိုထုတ်ပြဆွေးနွေးစေချင်ပါတယ်။ VOE ကထုတ်လွှင့်ပြီးတော့မှအထက်ကလူကြီးတွေသိမှာပါ။ကျေးဇူးအများကြီးတင်ပါတယ
်။အထက်လူကြီးတွေသိရှိအောင်လို့ VOE ကနေပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးတင်ဆက်ပေးချင်ပါတယ်။ဆိုပြီးတော့ဒီသောရရှင်ပြောလာတာပါရှင်။အခုလိုမျိုးကိုရိုနာကပ်ရေးဆိုကကမ္ဘာနိုင်ငံအနှံ့အပြားမှာကူးစက်ပြန့်နှံ့မှုတွေဖြစ်ပြီးတော့ထိခိုက်မှုတွေလည်းပြင်းပြင်းထန်ထန်ဖြစ်နေစေတဲ့အချိန်မှာမြန်မာနိုင်ငံကနေရာဒေသတွေကဒီကပ်ဘေးဆိုးယောဂအန္တရာယ်ကိုသိကျင်တဲ့အတွက်ကြောင့်မလို့အစိုးရကအနေနဲ့သူတို့ဆက်သွယ်ရေးဖျက်ထောက်ထားတာတွေကိုပြန်ပြီးဖွင့်ပေးစေချင်ပါတယ်ဆိုပြီးရေးလာတဲ့သောရရှင်ရဲ့စာတွေကိုအခုဆက်ပြီးဖော်ပြပေးချင်ပါတယ်ဒီသောရရှင်တွေကတော့ရခိုင်ပြည်ကသောရရှင်တွေဖြစ်ပါတယ်ပထမဦးဆုံးရခိုင်ပြည်နယ်ဘူးသီးရောင်မြို့နယ်အမှတ်9ရပ်ကွက်ကသောရရှင်မှာဆိုပြီးရေးလာတဲ့သူကတော့
မင်္ဂလာပါ VOE ရေကျွန်တော်ပြောချင်တာကအခုကမ္ဘာတစ်လုံးမှာပြန်ပွားနေတဲ့ COVID-19 ဆိုတဲ့ရောဂါကအလွန်အကျွံကြောက်စရာပါပဲအခုကကျွန်တော်တို့မြို့နယ်မှာအင်တာနက်လိုင်းပိတ်တာဟာ3လကျော်ဖြစ်နေပါပြီအခုချိန်ထိလည်းမရသေးပါဘူးနိုင်ငံတော်တာဝန်အရပိတ်လိုက်လေအခုလောလောဆယ်အချိန်မှာတော့လိုင်းဖွင့်ပေးစေချင်ပါတယ်က ကျွန်တော်တို့ဘယ်လိုကာကွယ်မလဲဆိုတာဘာတစ်ခုမှမသိရသလိုဖြစ်နေပါတယ်။နိုင်ရှင်တော့ virus ပိုးကာကွယ်ရေးပညာပေးတာတွေသိရပြီးရောဂါကာကွယ်မှုတွေလည်းလုပ်နိုင်မယ်ထင်ပါတယ်
။အခုလိုမျိုးကပ်ပေးစိုးအချိန်မှာတော့အင်တာနက်ဖြတ်တောက်မှုတွေကိုမလုပ်စေချင်ပါဘူး။အင်တာနက်ကတဆင် virus ပိုးကာကွယ်ရေးပညာပေးမှုတွေကိုသိကျင်လို့ပါဆိုပြီးတော့ဒီသရရှင်စာရေးပြီးတော့တောင်းဆိုလာတာဖြစ်ပါရင်နောက်ထပ်သရရှင်တွေကလည်းအလားတူစာမျိုးရေးလာတာပါဒီသရရှင်ကမင်းခန့်ဆိုတဲ့သရရှင်မှာမြန်မာနိုင်ငံသားတယောက်အနေနဲ့အစိုးရစီမှာတောင်းဆိုချင်တာရှိပါတယ်တဲ့
မင်္ဂလာပါ VOE ကျွန်တော်မြန်မာနိုင်ငံသားတယောက်အနေနဲ့နိုင်ငံတော်အစိုးရကိုတောင်းဆိုချင်ပါတယ်အခုဒီကမ္ဘာလုံးပြန်ပေါ်နေတဲ့ COVID-19 ရောဂါကြောင့်ဒေသကြောက်လန့်နေရတဲ့အချိန်မှာရခိုင်ပြည်မှာအင်တာနက်လိုင်းဖြတ်မထားသင့်ဘူးလို့အကြံပြုချင်ပါတယ်အင်တာနက်ဖြတ်တော့ထားတာဟာရခိုင်ပြည်သူတွေ COVID-19 ရောဂါကြောင့်နဲ့ဆောင်ရန်ရှောင်ရန်အကြောင်းတွေဘာမှမသိရပါဘူးပြီးတော့စစ်ပွဲတွေရပ်ပေးဖို့လည်းတောင်းဆိုချင်ပါတယ်အခုဆိုရင်တိုက်ပွဲတွေကြောင့်ဒုက္ခရောက်နေသူတိမ်ကျော်သေဆုံးသူရာကျော်ရှိနေပါပြီနောက်ထပ်အင်တာနက်လိုင်းထပ်ပိတ်တိုက်ခိုက်နေအောင်မဲဆိုရင်မြန်မာအစိုးရဟာရခိုင်ပြည်သူလူထုကိုလူမျိုးတုံးတက်ပြတ်ဖို့လုပ်တယ်လို့ဖြစ်နေပါမယ်ပြီးတော့နိုင်ငံရေးဦးတည်ချက်၄ရက်ထဲကဗိုင်းရန်သာစီလုံးညညမှုအပြိုကွဲရေးတို့အရေးဆိုတာကိုလည်းချိုးဖောက်နေတာဖြစ်တာကြောင့်လူမျိုးရေးအမုံတရားကိုလည်းပိုကျပြန့်စေပါတယ်။အဲဒါကြောင့်ရခိုင်ပြည်မှာအင်တာနက်လိုင်းတွေပြန်ဖွင့်ပေးဖို့နဲ့စစ်ပွဲတွေရပ်ပေးဖို့မြန်မာပြည်သူတယောက်အနေနဲ့အနှုံညွတ်တောင်းဆိုပါတယ်ဗျာ
။အင်တာနက်တွေဖြတ်ထားတာပြန်ပြီးတော့ဖွင့်ပေးသင့်တယ်လို့ရခိုင်ပြည်နယ်အတွင်းမှာဖြစ်နေတဲ့စီရေးပဋိပက္ခတွေကိုလည်းဖြစ်တဲ့အနေနဲ့အများဆုံးတားပေးပါဆိုပြီးတော့ဒီသရရှင်တောင်းဆိုလာပါတယ်ရှင်။ဒါနဲ့သောရရှင်တရားကိုရေးလာတဲ့စာတို့လေးကိုလည်းနောက်ဆက်တွဲပြန်ကြပြီးကြပါမယ်။ဒီသောရရှင်ကကိုကိုလင်းဆိုတဲ့သောရရှင်မှာသူကမင်္ဂလာညချမ်းပါခင်ဗျာလို့အစချေနှုတ်ဆက်ပြီးတော့ VOA ဝိုင်းတော်သားတွေကျမ်းမာချမ်းသာကြပါစေလို့လည်းဆုတောင်းပေးလာပါတယ်။ကိုရိုနာဗိုင်းရပ်စ်နဲ့လည်းကင်းဝေးပါစေတဲ့။ VOA ရဲ့ညနေပိုင်းအစီအစဉ်6နိုင်ခွဲက9နိုင်သတင်းသတင်းထုတ်ချိန်မှာဗာများလွဲနေလဲသိကြပါမယ်။တခါတလေနားထောင်လို့မရပါဘူး။ည9နာရီရေဒီယိုသတင်းချက်မှနားဆင်လို့ရပါတယ်။ကျေးဇူးတင်ပါတယ်။ဟုတ်ကဲ့ပါ။ Google Link ရေဟိုဒီကိုရိုနာဗိုင်းရပ်စ်ကပ်ပြီးဆိုစပြီးတော့အရေးပေါ်အခြေအနေကြီးညာတဲ့လုံခဲ့တဲ့တလားလောက်ကတော့အစီအစဉ်တွေကို Google Link လွဲသွားပုံရပါတယ်။ဘာလို့လဲဆိုတော့အဲ့တုန်းကတော့ကျမတို့တော်တော်လေးကိုကြီးညာတာတွေလုပ်ခဲ့ပါတယ်။တခုလောလောဆယ်ကျမတို့ကိုရိုနာကပ်ပြီးဆိုအရေးပေါ်အခြေအနေကြောင့်အိမ်နေရနေအလုပ်လုပ်နေကြရတာဖြစ်ပါတယ်။ VOA ရုံးချုပ်ကနေအတန်တိုက်ရိုက်လွှင့်လို့မရပါဘူး။ဒါကြောင့်မလို့ကျမတို့အစီအစဉ်တွေကိုတချို့ယာယီပြင်ချက်တွေရှိပါတယ်။ဟိုများသောအဖြစ်အစီအစဉ်တွေကတော့ပုံမှန်ပါပဲ။ဒါမဲ့6နာရီခွဲညနေ6နာရီခွဲက9နာရီအစီအစဉ်ကိုကျမတို့ယာယီရက်ဆိုင်ထားပါတယ်ရှင်။ဒါကြောင့်မလို့ခုနကတော့ဒီသောရရှင်ကိုကိုလေးညနေ9နာရီတည်းဖိုင်ရုံပြောနားဆင်လို့မရဘူးဆိုတော့ဒါကိုပြောတာဖြစ်မဲ့ထင်ပါရဲ့နော်။တခြားသောရရှင်တွေလည်းဒီလိုမျိုးအလားတူစာတွေစာရေးပြီးတော့မေးလာကြလို့ကျမအပတ်တိုင်းလိုလိုပြန်ကြားပေးနေပါတယ်။ကျမတို့ရဲ့နေ့စဉ်ထုတ်လွှင့်ချက်ဒီမှာလည်းဒီအရေးပေါ်အခြေအနေအစီအစဉ်ထုတ်လွှင့်ချက်ယာယီပုံစံပြောင်းထားတာကိုကြီးညာပေးနေပါတယ်နော်အခုလိုမျိုးအစီအစဉ်တွေကိုဆက်ပြီးတော့အားပေးနေရဆိုလို့ကျေးဇူးတင်ပါတယ်သောရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်နော်နောက်ပိုင်းမှာသောရရှင်တွေကိုမြန်မာသချင်းလေးတို့နဲ့ဖြောပြပေးဖို့ရှိပါတယ်ရှင်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်အခုတော့တေးတောင်းလာတဲ့သောရရှင်တယောက်တောင်းဆိုထားတဲ့တချင်လေးနဲ့တေးချစ်သောရရှင်လေးကိုဖျော်ဖြေပေးကြပါတယ်ရှင်မလေးရှားဆူနန်ကလန်တန်မျိုးကအဝေးရောက်သောရရှင်တန်းစော်ဦးကကိုရိုင်းနားဆင်ခြင်းလို့တချင်လေးတစ်ပုတ်ဖွင့်ပေးပါဆိုတဲ့တောင်းဆိုလာပါတယ်သူကတော့လေးပြူရဲ့တိမ်တွေဖုံးနေလားဆိုတဲ့တခြင်းလေးနားဆင်ကြပါလေဆိုပြီးတော့မြစ်တာဒီလက်ဆောင်တောင်းလာတာပါဒါကြောင့်တေးတောင်းတဲ့သွားရှင်ကိုတန်းစော်ဦးနဲ့တခြားတေးချစ်သွားရှင်တွေအားလုံးတွေဒီတစ်ပတ်လေးပြူတည်ဆူထားတဲ့တိမ်တွေဖုံးနေလားဆိုတဲ့တခြင်းလေးနဲ့မြစ်တာဒီလက်ဆောင်ပါကြပါလေရှင်အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြပါအောင်နော်
ဆိုထားတဲ့တိမ်တွေဖုံးနေလားဆိုတဲ့တချင်ကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရဆင်ကြီးရဲ့ဝေဖန်အကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးတချင်တောင်းလာတွေကိုတင်းနှင်းကြရင်ညပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ဗီဒီယိုကနေဖန်ယူစေပါဝိုင်း Facebook ကနေပြီးတော့လည်းဓာတ်ရိုက်နားဆင်နိုင်တာပါထွန်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်ကျမတို့ရဲ့ website လိပ်စာကတော့ bamis.voanews.com ဖြစ်ပါတယ်။ video ကိုလည်းစာရေးကြပါအောင်ရှင်။သွားရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
USB ထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။ Iran နိုင်ငံကကိတ်မုတ်ဆိုင်တစ်ခုဟာကိုရိုနာဗိုင်းရပ်စ်ပုံအလှဆင်ထားတဲ့ကိတ်မုတ်လေးတွေပြုလုပ်ရောင်းချနေပါတယ်။ Britain နိုင်ငံမှာပရာဟိတအဖွဲ့တွေအတွက်လိုအပ်တဲ့ရန်ပုံငွေကိုအိမ်ကနေစိန်ခေါ်တာတွေလုပ်ပြီးတော့လှူဒန်းနေကြပါတယ်။ဒီလိုကမ္ဘာတစ်လွှားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့ Mike Hugh တို့ကတင်ဆက်ထားပါတယ်။ Iran နိုင်ငံ Najaf မြို့အခြေဆိုင်ကိတ်မုတ်ဆိုင်တစ်ခုဟာကိုရိုနာဗိုင်းရပ်စ်ပုံအလှဆင်ထားတဲ့ကိတ်မုတ်လေးတွေပြုလုပ်ရောင်းချနေပါတယ်။အလီမိုဟာမက်ပိုင်နဲ့ဒီကိတ်မုတ်ဆိုင်ဟာကိုရိုနာကပ်ရောဂါကြီးစကြတဲ့ကသူတို့ရဲ့ကိတ်မုတ်တွေကိုအခုလိုအသွင်ပြောင်းရောင်းချခဲ့တာပါ။ကိတ်မုတ်တွေမှာဗိုင်းရပ်စ်ပုံလေးတွေအပြင်နှာခေါင်းစည်းအကာနဲ့လူသုံးများတဲ့ဓာတ်တော်လိုပိုးသတ်ဆေးဘူးပုံစံလေးတွေကိုပါထည့်သွင်းဖန်တီးခဲ့တာပါ။အီရတ်နိုင်ငံမှာအသွားအလာကန့်သတ်ထားတာတွေကိုဧပြီလ21ရက်နေ့ကဖြေလျှော့ပေးခဲ့ပြီးတဲ့နောက်ပိုင်းသူဆိုင်မှာကိုရိုနာဗိုင်းရပ်စ်ပုံပြုတ်လုထားတဲ့ကိတ်မုတ်လေးတွေရောင်းအားတက်လာပါတယ်။ဝင်းနေပွဲကျင်းပသူတွေဆိုရင်လဲခါတိုင်းလိုကြီးကြီးကျယ်ကျယ်လှုပ်တာမျိုးမဟုတ်ပဲမိသားစုတွေကြီးပဲစုဆောင်ကျင်းပခဲ့တာပါ။အီရတ်နိုင်ငံမှာဧပြီလ30ရက်နေ့အထိအချက်အလက်တွေအရရောဂါပိုးကူးစက်ခံရသူ2000ကျော်ရှိပြီးသေဆုံးသူပေါင်း90ကျော်ရှိပါတယ်ခင်ဗျာ။
ငင်းငင်းမလမ်းပြမတော်ပြန်ပွဲမကျင်းပဖြစ်တဲ့အတွက်လူဝက်သွားတဲ့လူငယ်တွေကိုအများပြည်သူတွေအပါအဝင်အားကစားသမားတွေမဲမဲကြော်ကြားလူတီများသူတွေကကိုယ့်ဘာသာကိုယ်နေအိမ်မှာနေရင်အခက်ခဲမျိုးစုံစိန်ခေါ်ပွဲတွေလုပ်ပြပြီးတော့ရောင်းပုံငွေရှာခဲ့ကြပါတယ်။ဒီလှုပ်ရှားမှုကိုတော့ 1.6 စိန်ခေါ်မှုလို့နာမည်ပေးထားပါတယ်။ 1.6 ဒါမှမဟုတ် 26 ကတော့မာရသွန်ပြေးရတဲ့အကွာအဝေးမိုင်ကိုကိုစားပြတာဖြစ်ပြီးပါဝင်တဲ့သူတွေအနေနဲ့အဲ့ဒီနံပါတ်နဲ့ပတ်သက်ပြီး ကိုနှစ်သက်သဘောကျရာတစ်ခုလုပ်ပြနိုင်ပါတယ်။တခုခုလုပ်ပြပြီးရင်တော့မိတ်ဆွေတငယ်ချင်းတွေစီကနေအလူငွေထည့်ဖို့တောင်းခံနိုင်ပါတယ်။လန်ဒန်မာရသွန်ပြိုင်ပွဲကိုလည်းအခုကက်ယောဂအကြီးကျယ်အောက်တိုဘာလ၄ရက်နေ့ကိုရွှေ့ဆိုင်းထားပါတယ်။လူတွေလုပ်ပြခဲ့တဲ့စိန်ခေါ်မှုတွေထဲမှာတော့ကွင်းထဲမှာနောက်ပြန်ပြေးပြတာ၊ခလီးတွေရေကူးကန်ထဲမှာရေကူးပြတာ၊ပူးတောင်လိုကွေးစင်ပြီးစပိန်မြင်ပြတာနဲ့ခူလာကွင်းတွေကိုခါမှလှည့်ပြတာတွေပါဝင်ပါတယ်ရှင
်။အမေရိကန်နိုင်ငံအော်ရီဂွန်ပြည်နယ်က Trip Club ဟော်ချူကလပ်တခုဟာကိုရိုနာကပ်ရောဂါကြောင့်သူ့လုပ်ငန်းကိုကားနဲ့လာပြီးအစားအသောက်မှရင်ဟော်ချူကြည့်လို့ရတဲ့လုပ်ငန်းအဖြစ်ပြောင်းလဲလိုက်ပါတယ်။ဟူတူဂိုဂိုလို့နာမည်ပေးထားတဲ့ဒီအစီအစဉ်ကိုပိုလန်မျိုးအရှိတောင်ဘက်က Lucky Devil အဖို့ချုကလပ်နေရာမှာရှင်ဆက်ပေးနေတာပါကိုရိုနာဗိုင်းရပ်စ်ကြောင့်ဆိုင်အတွင်းအစားအသောက်ရောင်းချမှုတွေကိုပိတ်ထားလိုက်ပြီးပါဆယ်ဝယ်တဲ့သူတွေနဲ့အိမ်နိုင်ရာရောက်အစားအသောက်တွေကိုပိုင်ရှင်ဖြစ်သူရှွန်ဘိုဒန်ကလိုက်ပို့နေရတာပါဒါပေမဲ့လည်းအဖို့ချုတွေမပါတော့တဲ့အတွက်သူ့ရဲ့ဝင်ငွေကတော့၃ညနာအထိရောက်သွားခဲ့ပါတယ်ဖောက်တဲ့တူရဲ့အကြံပေးချက်အရသူ့ရဲ့ပင်မလုပ်ငန်းဖြစ်တဲ့လူကြီးတွေအတွက်ဖျော်ဖြေတဲ့အဖို့ချုလုပ်ငန်းကိုကားနဲ့လာဝယ်တဲ့အခါကြည်နိုင်အောင်စီစဉ်လိုက်သလိုအိမ်နိုင်ရာရောက်ပို့ဆောင်တဲ့အခါမှာလည်းအမျိုးသမီးမော်ဒယ်တွေကိုကိုယ်ရံတော်တွေနဲ့ပို့ဆောင်ဖို့ပြောင်းလဲလိုက်ပါတယ်။အစားအသောက်တွေကပုံမှန်ဈေးဖြစ်ပေမဲ့အမျိုးသမီးမော်ဒယ်တွေကိုယ်တိုင်ပို့ဆောင်ပေးတဲ့အတွက်ဒေါ်လာ30ပို့ပေးရပါတယ်။ကားပြဖျော်ဖြေတာတွေကိုလည်း DJ တေးဂီတာတွေအလင်းရောင်တွေနဲ့ကန်ဆမ်းမဲ့ဖောက်ပေးတဲ့အစီအစဉ်တွေလည်းထည့်သွင်းထားတဲ့အတွက်အခုလိုအစီအစဉ်တွေကိုလူကြိုက်များနေပြီးလာကြည့်တဲ့သူတွေလည်းအများကြီးရှိပါတယ်ခင်ဗျာ
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။တင်လာနေမနေ့ကအပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။အခုဆက်လက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးမှာပါ။ကမ္ဘာကယောဂဘေးကြုံတွေ့နေချိန်မှာသတင်းသမားတွေသတင်းရယူတဲ့အလုပ်ကိုလုပ်နိုင်ဖို့နိုင်ငံအစိုးရတွေအနေနဲ့အာမခံချက်ပေးဖို့ကမ္ဘာသတင်းလွတ်လပ်ခွင့်နေမှာကုလသမဂ္ဂအတွင်းမှကျွန်အန်တိုနီယိုဂူတာရက်စ်ကတိုက်တွန်းလိုက်ပါတယ်။ကယောဂစာဖြစ်ချိန်ကစလို့သတင်းသမားရီပေါ်တာမြင့်ပိတ်ပင်ကန်တတာတွေနဲ့အပြစ်ပေးအရေးယူတာတွေပုံများလာတယ်လို့လည်းသူကပြောပါတယ်။မေလ3ရက်တနင်္ဂနွေနေ့ထိ COVID-19 ကမ္ဘာကယောဂကူးစက်မှုပေါင်း 3.44 သန်းရောက်ရှိသွားပြီဖြစ်ပါတယ်။ရိုက်တာသတင်းဌာနရဲ့တွေ့ချက်မှုစီးရင်တွေအရဒီရောဂါကြောင့်လူပေါင်း 2,400,000 ကျော်အသက်သေဆုံးခဲ့ကြရပြီလဲဖြစ်ပါတယ်။ Australia, Canada, New Zealand, Britain နဲ့ American တို့ပူးပေါင်းပါဝင်တဲ့ Five Eyes ထောက်လှမ်းရေးအဖွဲ့ကြီးကပေါ့ကြားလာတဲ့စီးရင်တွေအရကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်တဲ့သတင်းချက်လူတွေနဲ့ပတ်သက်ပြီးတရုတ်နိုင်ငံကလိန်ညာထားတာအတွင်းသတင်းပေးတွေဖျောက်ဖျက်တာကာကွယ်ဆေးထုတ်လုပ်ဖို့ရောဂါပိုးနမူနာအနောက်နိုင်ငံတွေကိုပေးအပ်ဖို့ညှဉ်းဆန်းတာစတဲ့အချက်တွေကိုဖော်ပြထားတယ်လို့ဆိုပါတယ်။တရိပ်ပါတော်ကြပင်လယ်ထဲပြင်ပခဲ့တဲ့ဒါဇင်ပေါင်းများစွာသောရိုဟင်ဂျာဒုက္ခသည်တွေကိုဘင်္ဂလားပင်လယ်ဝရေကကျွန်းတစ်ခုကိုပို့ဆောင်လိုက်ကြောင်းဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကတနင်္ဂနွေနေ့ကပြောပါတယ်။အာဖဂန်နစ္စတန်ကရွှေပြောင်းချေကြသူ60လောက်နိုင်ငံတွင်တရားမဝင်ဝင်ရောက်မှာဝန်ဟန်တာတဲ့အနေနဲ့အဲ့ဒီအထက်ကတချို့ကိုအီရန်ရဲ့ဂျာဆောင်တပ်ဖွဲ့ကညှဉ်းပန်းနှိပ်စက်ပြီးမြစ်ထဲတွန်းချခဲ့တယ်ဆိုတဲ့အပေါ်အာဖဂန်နစ္စတန်ဘက်ကစုံစမ်းစစ်ဆေးနေပါတယ်။တင်လာနေမနေ့ကအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ COVID-19 အရေးပေါ်အခြေအနေအရဗီယိုမြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လင်းပေးနေပါတယ်။ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေ9နာရီအစီအစဉ်ကိုတော့လက်တလောယာယီရဆိုင်နာမှာဖြစ်ပြီးညဘက်9နာရီကနေ10နာရီနဲ့မနေ့6နာရီကနေ9နာရီထိအစီအစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဗီယိုကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။တော်တဲ့ရှင်များကိုစိတ်နှပြရှင်လန်းချမ်းမြေပါစေ။ကျွန်တော်ရဲမထွန်ပါ
This program has come to you from the Voice of America, Washington.